Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA America အသံရေ2023ခုနှစ်ဒီဇင်ဘာလ28ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းထိုမီတာ3249လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်မသင်္ကီထိုက်ပါရှင
်ဂါဇာကမ်းမြောင်ကနေရာအတော်များများကိုအင်္ဂါနေ့ကလေကြောင်းကနေထပ်မံတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောဆိုပါတယ်အီရန်ကြောထောင်းနောက်ခံပေးထားတဲ့စစ်သွေးကြွအဖွဲ့တွေကိုလေကြောင်းကနေတံပြန်တိုက်ခိုက်နှိမ်နှင်းမှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်စစ်တပ်ကိုညွှန်ကြားလိုက်ပါတယ်။နေတိုးမဟာမိတ်အဖွဲ့ဝင်ဖြစ်ရေးဆူဒန်နိုင်ငံရဲ့ရှောက်ပါကိုတူရကီလွှတ်တော်နိုင်ငံခြားရေးရာကော်မရှင်မှအင်္ဂါနေ့ကအတည်ပြုလိုက်ပါတယ
်။ဒီလိုထိတ်တန့်ရောက်တဲ့နေ့အပြင်စစ်တမ်းကြောင့်ရခိုင်ပြည်နယ်မြောက်ဥကရှေးဟောင်ရင်ချင်းမှုအမွေနှစ်တည်းပျက်စီးရတဲ့အချိန်နေသတင်းပေးပို့ချက်ကိုသတင်းတွေပြီးမှအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးအဲ့ဒီနောက်မှာတော့လယ်သမားတွေခြုံရတဲ့တနစ်တာအခြေအနေကိုစူးစီးတင်ပြထားတဲ့မြေကြီးဩဇာအစီအစဉ်ကိုလည်းနားဆင်ကြည့်ရှုကြရပါမယ်။ဒီနောက်မှာတော့ယူကရိန်းနဲ့မှာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွခီးသွားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုသားညုံကတင်ပြပေးပါမယ်ရှင်။
ကာဇာကမ်းမြောင်ကနေရာတော်များများကိုအင်ကာနေတို့ကလီချောင်းကနေပြီးတော့ထပ်မံတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပြီးတော့ဒီလိုတိုက်ခိုက်မှုတွေနောက်ထပ်လအတန်ကြာအထိဆက်ပြီးတော့ဖြစ်နေနိုင်သေးတယ်လို့လည်းအစ္စရေးစစ်အရာရှိချုပ်ကပြောပါရယ်အကြမ်းဖက်အဖွဲ့အစည်းတစ်ခုကိုချိန်မုံမှုအချင်းတူဖျက်လမ်းမရှိဘူးလို့ဟာမတ်စ်အဖွဲ့ကိုရည်ညွှန်းပြီးတော့အစ္စရေးစစ်ဦးစီးချုပ်ဟာဇီဟယ်ဒန်ဘီဟာလီဗီကအင်ကာနေမှာပြောဆိုလိုက်တာဖြစ်ပါရယ်ဟာမတ်စ်အဖွဲ့ကအစ္စရေးတပ်ဖွဲ့တွေကိုတိုက်ခိုက်တဲ့နေရာမှာသုံးတဲ့နေရာတွေနဲ့ဥမင်လှိုင်ကောင်းတွေအပါဝင်ပြစ်မှတ်ပေါင်း100ကျော်ကိုထပ်မံတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာလေဘက်မှာရှိတဲ့ဒုက္ခသည်စခန်း3နေရာမှာလေကြောင်းတိုက်ခိုက်မှုတွေနဲ့ဗုံးကျဲတိုက်ခိုက်မှုတွေခံရတဲ့အကြောင်းလဲဒေသခံတွေကပြောကြပါတယ်။ဂါဇာမှာအစ္စရေးရဲ့အခုလိုမျိုးလောလောလတ်လတ်လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ထူးဝဲဆိုးရိမ်တဲ့အကြောင်းကုလသမဂ္ဂအရာရှိတွေကလည်းအင်္ဂါနေ့ကပြောဆိုကြပါတယ်။ခရစ်စမတ်ဂျူနီနောက်ပိုင်းဗုံးကျဲတိုက်ခိုက်မှုတွေအတွက်ပါလက်စတိုင်း100ကျော်သေဆုံးခဲ့ရပြီးဖြစ်တယ်လို့လည်းလူခွေးဆိုင်ရာကုလသမဂ္ဂယုံ UNHCR ပြောခွင့်ရသူကသတိပေးပြောဆိုပါရတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကတော့ဟာမတ်စ်အဖွဲ့ကပြန်ပြီးဆွဲဖမ်းဆီးထားသူတွေကိုပြန်မလွှတ်မပေးမချင်းတိုက်ခိုက်မှုတွေကိုဆက်လုပ်သွားမယ်အကြောင်းပြောဆိုထားပါရတယ်။လူသားပေးဒုက္ခအကြက်တဲတွေကြုံနေရတဲ့ဂါဇာအတွက်စာနာမှုအကူအညီတွေပေးပို့တဲ့နေရာမှာကြီးကြပ်ဆောင်နိုင်ဖို့တာဝန်ခံစစ်ဆက်ညှိနှိုင်းမှုတယောက်ကိုခန့်တဲ့အကြောင်းကုလသမဂ္ဂကအင်ကာနီမှာကြေညာသွားပါရတယ်။ဂါဇာအတွက်အကူအညီတွေအများဆုံးအရှိန်မြှင့်ပေးနိုင်ရေးဆုံးဖြတ်ချက်တရက်ကုလသမဂ္ဂလူညွန့်ကော်စီမှာပြီးခဲ့တဲ့တောက်ကြနေ့ကအတီးပြုတ်လိုက်ပြီးတဲ့နောက်အခုလိုမျိုးခန့်လိုက်တာဖြစ်ပြီးတော့ဒါကလူညွန့်ကော်စီဆုံးဖြတ်ချက်တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ Netherlands နိုင်ငံသူ Secret Card ဟာဂါဇာအတွက်လူသားချင်းစာနာမှုဆိုင်ရာအကြီးအကဲတာဝန်ခံနဲ့ပြန်လည်တိစောက်ရေးဆိုင်ရာညှိနှိုင်းမှုဖြစ်တဲ့ဇန်နဝါရီလ10ရက်နေ့ကစပြီးတော့တာဝန်တွေကိုစတင်ထမ်းဆောင်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဂါဇာအတွက်အကူအညီတွေကိုကြီးကြပ်တာစီစစ်စီမံခန့်ခွဲလွှဲအပ်တာတွေအပြင်ပြည်ပခါမှာပေါ်ဝင်ပတ်သက်ခြင်းမရှိတဲ့နိုင်ငံတွေကနေတဆင့်အကူအညီတွေအများဆုံးပေးပို့နိုင်ရေးနီလန်းရှာစီစစ်ညှိနှိုင်းမှုတွေကိုပါလုံဆောင်တော့မှာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါရတယ်။တောက်ချာနေကအတီးပြလိုက်တဲ့ဒီလူညွန့်ကောင်စီဆုံးဖြတ်ချက်ထဲမှာတော့ဂါဇာအတွက်အကူအညီတွေဘေးကင်းလုံခြုံမှုရှိရှိအချိန်မဆိုင်မနဲ့တိုးမြင့်ပြီးသွားနိုင်ရေးချက်ချင်းအကောင့်ထဲပို့ဖို့တောင်းဆိုထားပေမဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆိုင်ဖို့တောင်းဆိုချက်တော့မပါဝင်ပါဘူးခင်ဗျာ။အီရန်ကကြောထောက်ထောက်ခံပြီးထားတဲ့စစ်သွေးကြွအဖွဲ့တွေကိုလေကြောင်းကနေပြီးတော့တံပြန်တိုက်ခိုက်နေနေမှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်စစ်တပ်ကိုညွှန်ကြားလိုက်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုစစ်သွေးကြွတွေကပြီးခဲ့တဲ့ရက်ပိုင်းကပဲအဝေးထိန်း drone နဲ့တိုက်ခိုက်ခဲ့ရမှာအမေရိကန်တပ်ဖွဲ့ဝင်3ဦးဒဏ်ရာပြီးတဲ့နောက်သမ္မတဘိုင်ဒန်ကအခုလိုညွှန်ကြားလိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့စော်ပိုင်းတိုက်ခိုက်မှုတွေမှာဒဏ်ရာရခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်တွေထဲမှာ2ဦးကဒဏ်ပြင်းထန်တဲ့အကြောင်းအမျိုးသားလူညွန့်ကောင်စီပြောခွင့်ရသူကပြောဆိုပါတယ်။အီရန်ကြောထောက်နောက်ခံပြီးထားတဲ့စစ်သွေးကြွအဖွဲ့ချုပ်ရဲ့လက်အောက်ခံကတ်တလစ်ဟစ်ဘိုလာစစ်သွေးကြွအဖွဲ့နဲ့ဆက်ဆက်နေတဲ့အဖွဲ့တွေကဒီတိုက်ခိုက်မှုတွေကိုသူတို့လုပ်တာဖြစ်တဲ့ကြောင်းပြောဆိုပါရတယ်။စစ်သွေးကြွတွေကိုပြစ်ပတ်ထားပြီးတော့အမေရိကန်ဘက်ကလည်းပြန်လည်တိုက်ခိုက်ရမှာတော့စစ်သွေးကြွတဦးသေဆုံးပြီးတော့18ဦးဒဏ်ရာရခဲ့တယ်လို့ယူရက်ဆူရတာဝန်ရှိသူကပြောပါရတယ်။အစ္စရေးဟာမတ်စစ်ပွဲကြောင့်ဒေသတွင်းရိုက်ခတ်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြချိန်မှာပဲအခုလိုတိုက်ခိုက်မှုတွေထပ်ဖြစ်လာတာပါ။ဒီတော့တွင်ဆီးရီးယားနိုင်ငံမြို့တော်ဒမစကတ်ရဲ့စင်ဂျီဘုံဒေသကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်တာကြောင့်အီရန်ထိတ်တန့်ဗိုလ်ချုပ်တူသေဆုံးခဲ့ရတဲ့အကြောင်းအီရန်ဆူရကတင်းကနေကကြေညာပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိက န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြောထုတ်ပြန်ပေးပါရရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ခဲ့တဲ့ဒီ2022ခုနှစ်နိုင်ငံလိုက်ကြမ်းဖက်မှုအစဉ်ကစားပူးတွဲဖော်ပြထားတဲ့သူတည်နာစာတမ်းတွေမြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်လက်တွေကိုဘလို့နည်းနဲ့ပြုစုဖော်ပြခဲ့တယ်လဲဆိုတာကိုပြန်လည်ဆန်းစစ်နေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူက VOA ကိုအင်္ဂါနေ့ကနေပြီးတုံ့ပြန်ပြောဆိုပါတယ်။ဒီလိုဆန်းစစ်သုံးသပ်နေချိန်မှာမြန်မာနိုင်ငံဆိုင်ရာအချက်လက်စာမျက်နှာကိုဖယ်ရှားထားတာဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒကတော့ပြောင်းလဲမှုမရှိတဲ့အကြောင်းနိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ်။ဒီလိုမဖြုတ်ချခင်အစီအကစားပူးတွဲဖော်ပြချက်ထဲမှာမြန်မာနိုင်ငံတွင်အကြမ်းဖက်မှု90ရာခိုင်နှုန်းကျော်ကို PDF ပြည်သူ့ကာကွယ်ရေးတပ်တွေကကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းဖော်ပြခဲ့တာကြောင့်ဒီပေါ်မှာမြန်မာဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့အစည်းတွေကကန့်ကွက်ဝေဖန်ခဲ့ကြပါတယ်။အဲဒီနောက်ဒီဇင်ဘာလ22ရက်နေ့မှာမြန်မာအကြမ်းဖော်ပြချက်တချို့ကိုပြန်လည်ဖြုတ်ချခဲ့တာဖြစ်ပါတယ်။ကမ္ဘာ့ဟွန်းအကြမ်းဖက်မှုကျူးလွန်မှုများတဲ့နိုင်ငံတွေဆင်းနေဖော်ပြတဲ့ညမှာမြန်မာနိုင်ငံကိုတွေ့ရပြီးမဲ့ဘသူတွေကျူးလွန်တယ်လဲဆိုတဲ့ထပ်မံရှင်းလင်းဖော်ပြချက်ကိုဖြုတ်လိုက်တာဖြစ်ပါတယ်။အချက်လက်ရယူခဲ့တဲ့နီးလမ်းကိုပြန်လည်သုံးသပ်နေတာကြောင့်ခုလိုဖြုတ်ချထားတာဖြစ်တယ်လို့နိုင်ငံကြေးဌာနပြောခွင့်ရသူက BOE ကိုတုံ့ပြန်ဖြေကြားခဲ့ပါတယ်ခင်ဗျာ။ရော့တလန်တိတ်စာချုပ်နီတိုမာမီအဖွဲ့ဝင်ဖြစ်ပြီးဆွီဒင်နိုင်ငံရဲ့ရှောက်လာကိုတူရကီလွှတ်တော်နိုင်ငံကြေးကော်မရှင်မှာအင်ကာနီကအတည်ပြုလက်ခဲ့ပါတယ်။ဆွီဒင်နိုင်ငံအနေနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုကင်တွယ်တဲ့ညမှာပျော်ပြောင်းလို့နယ်လို့ဆိုပြီးတော့တင်းတင်းကြပ်ကြပ်ကင်တွယ်ဖို့တူရကီဘက်ကတောင်းဆိုပြီးတော့ဆွီဒင်ရဲ့နီတိုအဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်တွေကို19လကြာနှောင့်နှေးနေခဲ့ရပါတယ်။ဒါကြောင့်မလို့အခုလွှတ်တော်နိုင်ငံရေးကော်မရှင်ရဲ့အတည်ပြုချက်ကအရေးပါတဲ့ရှေ့တိုးခြေလှမ်းတရပဲဖြစ်ပါတယ်။တူရကီသမ္မတယူဆက်ဖ်တီယက်အာဒူဂွန်ရဲ့အာနာယာအီကီပါတီထိန်းချုပ်တဲ့ကော်မရှင်မှာအင်္ဂါနေ့က၄နိုင်ကြာခြေတင်ဆွေးနွေးမှုတွေလုပ်ပြီးတဲ့နောက်မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာတွေကြုံခဲ့ရပြီးတဲ့နောက်ပိုင်းနေတိုးအဖွဲ့ရဲ့ဝင်ပို့အတွက်ဆွီဒင်နိုင်ငံကဆုံးဖြတ်ခဲ့ပြီးတော့ရှောက်ထားမှုလုပ်ငန်းစဉ်တွေကိုစတင်ခဲ့တာဖြစ်ပါတယ်။တူရကီလွှတ်တော်နိုင်ငံရဲ့ယာကော်မရှင်မှာခုလိုမျိုးတည်ပြုလိုက်ပြီးတဲ့နောက်တစ်ဆင့်အနေနဲ့လွှတ်တော်တရားလုံးမှာမဲခွဲဆုံးဖြတ်ရအောင်မှာဖြစ်ပါတယ်။လွှတ်တော်တရားလုံးမှာလည်းသမ္မတအာဒူဝါရဲ့ပါတီကပဲအဓိကထိန်းချုပ်ထားတာဖြစ်လို့လာမယ့်သတင်းပတ်အနည်းငယ်အတွင်းမှာမဲခွဲအတည်ပြုနိုင်ချေတော့ရှိနေပါတယ်။လွှတ်တော်တရားလုံးကတည်ပြုပြီးတော့သမ္မတအာဒူဝါလက်မှတ်ရေးထိုးပြီးရင်တော့ဆွီဒင်ရဲ့နေတိုးအဖွဲ့ဝင်ဖြစ်ရေးလျှောက်လာတဲ့ပတ်သက်လို့နေတိုးအဖွဲ့ဝင်တူရကီဘက်ကဆောင်ရမယ့်လုပ်ငန်းစဉ်ပြီးဆုံးမှာဖြစ်ပါတယ်။ဆွီဒင်နိုင်ငံနေတိုးအဖွဲ့ဝင်ဖြစ်ရေးမှာတူရကီဘက်ကအချင်းဆွဲထားတာတွေရှိခဲ့တဲ့ပုံမှာတူရကီရဲ့မဟာမိတ်အနောက်နိုင်ငံတချို့ကတူရကီပေါ်မှာစိတ်ပြတ်တာတွေရှိခဲ့တယ်လို့မဟာမိတ်နဲ့ဆက်ဆံရေးမှာလည်းအဖူးထစ်တချို့ဖြစ်စေခဲ့ပါတယ်။အချင်းချခံထားတဲ့ရုရှားတိုက်ခိုက်ခေါင်းဆောင် LSC Nilvanie ကိုအာတိတ်ဆဝမ်မြောက်ပိုင်းဝေးလံခေါင်းတည်တဲ့ဒဂျုံးဆန်ကျင်းသားတွေထားတဲ့ရက်ဒီသားကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းအင်ကာနီကအတည်ပြုချက်ထွက်လာပါတယ်။သူကဘဲကိုရွှေ့ပြောင်းလိုက်တယ်ဆိုတာကိုသတင်းပတ်အတော်ကြာရှာဖွေစုံစမ်းခဲ့ရပြီးတော့မှအခုလိုသိခဲ့ရတာလို့သူ့ရဲ့ဖွဲ့ဝင်တွေကထုတ်ဖော်ပြောဆိုလိုက်ပြီးနောက်တစ်ရက်မှာတော့ Nevelny ကိုယ်တိုင်ကသူ့ရဲ့ X လူမှုကွန်ရက်မှာတီးပြပြောဆိုလိုက်တာဖြစ်ပါတယ်။အရင်က Nevelny ကို Moscow ရှိပဲ Vladimir ဒေသမှာအချင်းချထားရကနေပြီးတော့စောင်းရသည်မှာရာသီဥတုဆိုးဝါးလာတဲ့ Yamil Nanets ဒေသက Kharkiv မြို့ကိုရွှေ့ပြောင်းလိုက်တာဖြစ်ပါတယ်။သူ့ကိုဂျိုတင်အကာကွယ်ရီလုပ်ပြီးတော့ထူးခြားခြားလမ်းကြောင်းကနေရွှေ့ပြောင်းခေါ်သွားခဲ့တာကြောင့်သူကိုယ်တိုင်ဘယ်ရောက်နေလဲဆိုတာကိုရှေ့လဒီဇန်နဝါရီလလောက်ထိမသိရသေးဘူးလို့ထင်တဲ့အကြောင်းလဲ Nevelny က X လူမှုကွန်ရက်မှာရေးသားထားပါတယ်။ပြောရွှေ့လိုက်တဲ့နေရာတက်မှာသူ့ရှိနေကသူ့ကိုတွေ့ဆုံခဲ့ပြီဖြစ်တဲ့အကြောင်းလဲ Nevelny ရဲ့ပြောခွင့်ရသူကပြောဆိုပါတယ်။သူ့ကိုလူတွေနဲ့အဝေးကိုခွဲထုတ်ပြီးတော့အထီးကျန်ဖြစ်အောင်တမင်ယူရလှုပ်ဆောင်တာဖြစ်တယ်လို့လည်းပြောပါတယ်။ရုရှားတိုက်ခိုက်ခေါင်းဆောင် Alexei Nevelny ဟာအချင်းတောင်ထဲမှာနေနေရတဲ့တန်အောင်လို့သမ္မတပူတင်အတွက်ကတော့သူဟာအဓိကရန်သူဖြစ်နေစိုးရိမ်နေရတုံးပဲလို့လဲ Nevelny ရဲ့ပြောခွင့်ရသူကပြောဆိုထားပါတယ်ခင်ဗျာ။
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံဦးပြောပြပေးကြတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာ bamis.voanews.com မှာအတန်လွှင့်ချိန်တဲ့တပြင်းကြီးတက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတစ်လှည့်တင်ပြပေးပါမယ်။ရခိုင်ပြည်နယ်ရဲ့ရှေးဟောင်ရင်ချင်းမှုမြို့တော်တစ်ခုဖြစ်တဲ့မြောက်ဦးမြို့ပေါ်မှာ ဒီရပိုင်းတွင်စစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်အရသာထိခိုက်သေးဆုံးတာတွေရှိသလိုတမျိုးလုံးလည်းထွက်ပြေးတင်းရှောင်နေကြရတာပါစစ်ကောင်စီကမြို့ပေါ်ကိုလက်နက်ချီတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရှင်းဟောင်းယဉ်ကျေးမှုအမွေနှစ်တွေပျက်စီးရတယ်လို့အေးအေးအဖွဲ့ကပြောသလိုစစ်ကောင်စီကလည်းဒီလိုပျက်စီးရတာဟာအေးအေးဘက်ကပစ်ခတ်တာကြောင့်လို့ပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကုစုံမှုကျော်ကတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့မှာပြန်လည်စတင်ခဲ့တဲ့စစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်အကြားတိုက်ပွဲတွေဟာဒီကနေ့အထိပြင်းထန်နေပြီးတိုက်ပွဲဖြစ်ပွားတဲ့နေရာတွေဟာလည်းကျေးလက်ဒေသတွေကနေမြို့ပေါ်အထိကျယ်ပြန့်လာနေပါတယ်ရခိုင်ပြည်နယ်ရဲ့ရှေးဟောင်းယဉ်ကျေးမှုမြို့တော်ဖြစ်တဲ့မြောက်ဦးမြို့ပေါ်မှာဆိုရင်လေပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးနှစ်ဖက်တိုက်ပွဲတွေစတင်ပြင်းထန်လာနေတာဖြစ်ပါတယ်။မြောက်ဦးမြို့ပေါ်ကရှေးဟောင်းသုတေသနပြတိုက်ဖုံးတော်ကြီးကျောင်းနဲ့သာသနိကအဆောက်အအုံတွေကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေပျက်စီးမှုရှိနေတယ်လို့ AA ရခိုင်တပ်တော်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့ဒီမြောက်ဦးရှေးအောင်ယဉ်ကျေးမှုပြတိုက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကြောက်စာကန်းကိုကြားရောက်ခဲ့ပြီးကြောက်စာများပျက်စီးသွားခဲ့တယ်လို့သတင်းဌာနတွေကမဟုတ်မမှန်သတင်းတွေထုတ်လွှင့်နေကြောင်းနဲ့ဒီပစ်ခတ်မှုဟာ AA ဘက်ကပစ်ခတ်တာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။မြောက်ဦးမြို့ကန်တွေကတော့မြို့ပေါ်ကိုစစ်ကောင်စီကပစ်ခတ်တာဖြစ်ကြောင်းနဲ့အခုလိုရှေးအောင်ယဉ်ကျေးမှုအမွေအနှစ်တချို့ပျက်စီးခဲ့ရတဲ့နေရာမှာစစ်ကောင်စီတုံးလက်နက်ကြီးအပိုင်းအစတချို့ကိုတွေ့ရတယ်လို့ပြောပါတယ်။ရခိုင်ဒေသခံတဦးကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီကတော့လူမျိုးတစ်မျိုးရဲ့ဒီအသက်ဝိညာဉ်လည်းလို့သိနေတဲ့နှလုံးသားလို့သိနေတဲ့အရာကိုငြင်းကြည့်တဲ့လူခွေးတွေကမဖြတ်စုဘူး။တော့ကြတော့အရင်ကြီးယုံပါလေလို့ပြောမှာပေါ့။အချင်းတန်းအရင်နေတယ်အပညာအရင်နေတယ်။အဲ့ဒါကြောင့်ခိုင်ရဲနှလုံးသားလို့သိနေတဲ့ဒီမြောက်ဦးရဲ့ဒီဟာသမိုင်းလိုက်ရတော့ဖြစ်ပြီးတော့ဥပမာကျွန်တော်တို့ဒီပြားတဲ့ရှောက်ပြားလိုက်မှဆိုတောက်စားတဲ့အခါသမိုင်းကပါအမွေနှင်းဝင်တဲ့အရာတွေများရှိတယ်အဲ့ဒါကိုသူတဲ့ဥပမာကတော့မလောက်ဘူးပေါ့လေ
အခုလိုမြို့တင်းတိုက်ပွဲတွေကြောင့်မြောက်ဦးမြို့ကန်တချို့ထိခိုက်သေးဆုံးတာတွေရှိသလိုတမျိုးလုံးအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတယ်လို့လက်ရှိထွက်ပြေးတင်းရှောင်နေရတဲ့မြောက်ဦးဒေသခံတဦးကပြောပါတယ်
အလုံးစုံမှုရဆိုဆုံးရတာအများကြီးပေါ့ကျွန်တော်ပြောမယ်ဆိုဒီပေါတော်မျိုးကိုနမူနာယူပြီးမှဆုံးရတော့ကြောက်လန့်တယ်တော့အများကြီးရှိတာပေါ့ဟိုငညတိုင်းအဲ့လိုမျိုးကိုလက်နဲ့ကြည့်တာကတမျိုးတနေ့ပြထောက်တာကတမျိုးလူမျိုးရှိရဲ့ဟိုမနေ့မိုးနေ့နဲ့ဘယ်သူကဖမ်းသွားပြီးဘယ်သူကပါသွားပြီးဆိုတာမျိုးပေါ့ဒီမျိုးကြတော့ကျွန်တော်ကဘယ်လိုနေတော့မလို့ပေါ့ဟိုတကယ်တမ်းကြတော့အိမ်ကိုအိမ်ကိုရကိုထားပြီးမှသူဟိုဘယ်လိုရကိုဖျက်ကြည့်ရဆိုတာကပြောမယ်ဆိုစကားချင်းတာပြောလို့ရတယ်ဗောနော်တကြီးလက်ပြဘွားကဖြေသူပဲဘွားအချင်းမျိုးမဟုတ်ဘူးဆိုတော့ကျွန်တော်အဲ့လိုပြောချင်ပါတယ်ဗျာ
ဒါအပြင်စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့မြို့ပေါ်ကိုပစ်ခတ်နေတာတွေကြောင့်ပြီးခဲ့တဲ့နှစ်တွေကတည်းကမြောက်ဦးမြို့ပေါ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်စခန်းကဒုက္ခသည်တွေကိုတခြားဘေးလွတ်မဲ့နေရာကိုရွှေ့ပြောင်းထားရတယ်လို့မြောက်ဦးဒေသခံကပြောပါတယ်
အဲ့ဒါလည်းလေလေအစားအသောက်တိုက်ပွဲဖြစ်တော့နောက်တနေ့ဆိုတော့ပြင်းလာတယ်လက်နေကြီးလည်းဖြစ်တယ်ဆိုတော့စခန်းရှိမှလည်းကြားတယ်စခန်းထဲမှလည်းကြားတယ်ပြီးကြတဲ့နေ့တွေကဆိုတော့တောင်ချံဝင်းထဲမှလည်းကြားတယ်ဆိုတော့ဒီလိုပဲမလုံးစုံဘူးအမနေ့ကစားပြီးတော့ဝင်ဆုံမလို့ထင်ရတဲ့နေရာတွေကိုပြစ်ပလိုက်ပါဘူးပြစ်ချက်စခန်းမှာမကြမ်းတော့ဘူးလို့ပဲအကုန်လုံးပြစ်လိုက်တယ်စခန်းတစ်ခုလေးရွှေ့တာမဟုတ်ဘူးအခြားစခန်းတွေအကုန်လုံးမြောက်မြို့ပေါ်မှာရှိတဲ့စခန်းတွေအကုန်လုံးရွှေ့လိုက်ပြီ
လက်ရှိမှာတော့မြောက်ဦးမြို့ပေါ်မှာနှစ်ဖက်အပြန်အလှန်ပစ်ခတ်တံတွေမကြားရပေမဲ့စစ်ကောင်စီတပ်ကတော့လက်နက်ကြီးတွေနဲ့ဒီကနေ့အထိပစ်ခတ်နေတယ်လို့မြောက်ဦးမြို့ပေါ်မှာကြန့်ရှိနေသေးတဲ့မြို့ကန်တွေကပြောပါတယ်ပြီးခဲ့တဲ့နေ့ကညနေပိုင်းတုန်းကလည်းစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်တဦးသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တယ်လို့လက်ရှိမြောက်ဦးမြို့ပေါ်မှာကြန့်ရှိနေသေးတဲ့ဒေသခံတဦးကပြောပါတယ်
ဒီနေ့ကတိုက်ပွဲသူကမကြဘူးဒီပြည်ရက်ဒီညပေါ့ဒီပြည်ရက်ညကတော့ညဘက်ကရောနင်းကြီးသူကမကြတော့ဒီလက်မနဘက်ကစားပြီးတော့ဘူးစီစီတော့နှစ်ဖက်တိုက်ပွဲဖြစ်တာမျိုးတော့ဟိုအတမ်းမကြဘူးဒါမဲ့စစ်ကောင်စီကတော့နနေနေနဲ့တောင်းချတော့ပြည်တယ်အခုကလေးကမနက်ကလေးအပ်တဲ့အာဒီနေ့မနေ့က၄ယောက်မှ၃ယောက်ကတိုင်ရတယ်တယောက်ကဆုမယ်ပေါ့ဒီနေ့လေးတရားဆုံးတယ်လို့တော့သတင်းတော့ကြားတယ်ဒါပေမဲ့ဟိုဘယ်သူလဲဘယ်ကလဲအဲ့ဒါတော့သတိပြမပြရဘူ
းရခိုင်ပြည်နယ်အတွင်းရံပြဲပုံနာကျွန်းမောင်းတော်ပေါက်တော်နဲ့မြောက်ဦးမြို့နယ်တွေမှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်အကြတိုက်ပွဲတွေမနေ့ကအထိပြင်းထန်နေစေဖြစ်ပါတယ် တခြားမျိုးနယ်တွေမှာလည်းတိုက်ပွဲတွေဖြစ်ပွားတာမရှိပေမဲ့စစ်ကောင်စီကလက်နက်ကြီးတွေပစ်ခတ်နေတာတွေနေတိုင်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားလာတာတလကျော်ကြာလာတာနဲ့မျှအရသာတိကျတဲ့ဆုံးတာတွေလည်းတိုးလာနေသလိုစစ်ကောင်စီကကုန်းလန်းရေလန်းတွေကိုပိတ်ပြီးကုန်းစီစစ်စစ်မှုကိုဖျက်တောက်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာအခက်ကြုံလာနေတယ်လို့ဒေသခံတွေကပြောဆိုပါတယ်
။ဒါတော့မြောက်ဦးခစစ်ပွဲကြောင့်ရှိဟောင်းရီချင်းမှုမွေနစ်တိပြည့်စည်ရတဲ့အကြောင်းကိုစုံမှုကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့2023ခုနှစ်အတွင်းပြည်တွင်းလယ်သမားတွေအရေးစုစည်းတင်ပြထားတဲ့မြေကြီးဩဇာအစီအစဉ်ကိုတင်ပြပေးပါမယ်။2023ခုနှစ်အတွင်းမြန်မာနိုင်ငံရဲ့လေယာဉ်စိုက်ပျိုးရေးကဏ္ဍကိုပြန်ခြုံပြီးသုံးသပ်ကြည့်ရမယ်ဆိုရင်တော့မောခမုန်တိုင်းတံလောင်စာစီစီချင်းမြင့်မှုအလုသမားရှာပါမှုခိုင်းနှွားတွေနှဲပါလာတာနဲ့တူပြည်တွင်းစစ်ဖြစ်ပွားလာတာစတဲ့အဓိကဖြစ်စဉ်တွေကြောင့်တစုံလုံးအတိုက်အတာအရကောင်းဘက်ကိုရောက်ရှိလာခြင်းမရှိပါဘူးဒီနေ့အတွက်လေယာဉ်စိုက်ပျိုးရေးကဏ္ဍနှစ်ချုပ်အထူးအစဉ်ဖြစ်တဲ့ကိုခင်မောင်စုမင်းကစုစည်းတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံရဲ့လေယာဉ်စိုက်ပျိုးရေးကိုဒီနေ့2023ခုနှစ်ကိုပြန်လည်ခြုံပြီးသုံးသပ်ကြည့်ရမယ်ဆိုရင်မောခာမုန်တိုင်းတံလောင်စာစီဈေးကြီးမြင့်မှုအလုသမားရှာပါမှုခိုင်းနှွားတွေနှဲပါလာတာပြည်တွင်းစစ်ဖြစ်ပွားလာတာစတဲ့အဓိကဖြစ်စဉ်တွေကြောင့်တစ်စုံလုံးအတိုင်းအတာအရအကောင်းဘက်ကိုရောက်ရှိလာခြင်းမရှိပါဘူးမေလလေလောက်ကမိုးခါဆိုင်ကလုံးမုန်တိုင်းတိုက်ခိုက်မှုကြောင့်စစ်တွေမြို့နယ်အပါအဝင်ရခိုင်ပြည်နယ်ဒေသအတော်များများမှာနေအိမ်တွေပျက်စီးကုန်တဲ့အတွက်ဝန်းစာစဘာတွေနဲ့မျိုးစဘာတွေလည်းဆုံးရှုံးကုန်ကြပါတယ်နောက်ထပ်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကိုထိခိုက်စေတဲ့အချက်ကတော့73လောင်စာစီဈေးကြီးမြင့်တာပါမြို့ကြီးတွေမှာ73လောင်စာစီအကန့်အသတ်နဲ့ရောင်းချတဲ့အတွက်စက်တက်ရင်မျိုးစုံနေညမပြတ်တန်းစီဝယ်ယူရတာဟာဒီနှစ်အတွင်းမကြာခဏဖြစ်ပွားခဲ့ရာကလက်တလောကာလဟာအဆိုးဆုံးဖြစ်ပါတယ်ကျေးလက်ဒေသတွေမှာတော့လေယာစိုက်ပျိုးရေးလုပ်ငန်းတွေမှာအသုံးပြုတဲ့စက်ကရိယာမျိုးစုံတွေလောင်စာစီတွေကိုဝယ်ယူလို့ရနေသေးပေမဲ့ဈေးတွေကအဆမတန်ကြီးနေတဲ့အတွက်ကြောင့်စိုက်ပျိုးရေးလုပ်ငန်းတွေမှာကုန်ကျစရိတ်တွေတက်လာပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းအေအော်ဒီမြစ်အနောက်ဘက်ကဒေသကလေသမားတဦးကအခုလိုပြောပါတယ်
။တောင်သူတွေသုံးတဲ့စက်တီကတော့တက်စီရောဒီဇယ်ရောပဲနှလုံးသုံးတယ်။ဝယ်တာကတော့အခုလက်ရှိနေသားမှာဒီဘက်မှာတော့ဝယ်ရတာတော့မဖြစ်ဘူးသို့တော်ဈေးတော့ကောင်းတယ်အခုဆိုရင်ကလေရည်ရိတ်နေရင်ချွေစက်ပြီးပေါင်းနေကြတယ်ဒီဓာတ်စီပေါင်းလေးကိုသုံးနေတာဖြစ်တဲ့အတွက်ဈေးကမခံမရလောက်အောင်ကိုဖြစ်နေစက်သုံးစီမရှိပြီးတော့ရှားသွားပြီဖြစ်တဲ့အတွက်စက်တီနဲ့လုတဲ့ခက်ခဲဖြစ်လာတော့အဲ့ခက်ခဲကြီးရှိတာပေါ့မတိုက်တော့လေရထားလို့မှမရဘူးလေရည်ကိုင်းနေရာရင်းလည်းမတိုက်တော့လေမသိမ့်လို့မရဘူးသူကသိမ့်ရပါလေဘူးမဖြစ်မနေတော့ရတာဖြစ်လို့မကြိုက်လည်းသုံးနေရတာခက်ခဲရှိတာပေါ့ဒင်းစီးဒီနောက်တစ်ခါဒီဒင်းစီးဒီစိုက်ပျိုးရဆိုလဲစိုက်ပျိုးစီးဒီတက်လာတာပေါ့
ကောင်းလာဘူးကတော့လမ်းမနေဘူးနောက်ဆုံးလုံးလုံးကိစ္စတုံးတဲ့အချိန်မှာဘာဖြစ်မလဲရက်ထားလို့ရှိကြတာပေါ့လုံနိုင်တာပဲလုံမှာပေါ့အခုဆိုကျွန်တော်တို့ရွာလေးမှာဆိုင်ရဲသားတို့တခြားတော့ကြည့်နိုင်တော့ဘူးဒီတိုးတောင်တဲ့တောင်မှာဆိုင်ရဲနဲ့သွားနေတဲ့အချိန်များရင်ချိန်ကျင်သွားနေရတဲ့ပုံရောက်သွားတော့ပေါ့လေ
မြန်မာနိုင်ငံစိုက်ပျိုးရေးကဏ္ဍမှာလုံသားရှာပါမှုဟာအရင်ကတည်းကရှိနေပေမဲ့အခုအခါမှာတော့ပိုပြီးတောင်အခြေအနေဆိုးဝါးလာပါတယ်။ကျေးလက်တွေမှာအားကောင်းမောင်းသံအလုပ်လုပ်ကင်နိုင်တဲ့လူငယ်လူရွယ်တွေဟာအလုပ်အကင်ပုံမှန်ရရှိနိုင်ကြမဲ့အိမ်ချင်းနိုင်ငံတွေကိုစွန့်စားပြီးခွက်ခွာသွားကြတာတွေဟာအခုအခါမှာပိုပြီးတော့များပြားလာပါတယ်။အဲနောက်ထပ်တစ်ခါဟိုရင်ကလူမီယိုဖလာစိုက်ပျိုးရေးလုပ်ငန်းမှာအသုံးတည်တဲ့ခိုင်းနှွားတွေလည်းတိတိတသာရှာပါကုန်ပါတယ်။တောင်သူလယ်သမားတွေမိမိတို့စိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယုပ်လာတဲ့အတွက်ရှီရင်စွဲခိုင်းနှွားတွေကိုရောင်းချကြရတာဖြစ်ပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းအေရော်ဒီမြစ်အနောက်ဘက်ပွင့်ပြူမြို့နယ်ကလေပန်းရှင်အမျိုးသမီးတဦးကအခုလိုရှင်းပြပါတယ်
စပားရိတ်သိမ့်နေပါရဲ့ရှင်မိုးစပားရိတ်နေဒီမှာပြတယ်သိမ့်ပြီးတော့အလုံသမားတွေကမရှိတော့ကြတယ်စက်တင်နဲ့ပဲသုံးနေကြတယ်ဒီဘက်မှာလည်းကုန်းကလည်းနိုင်ငံခြားထွက်ကုန်ကြသူတို့အလုံသမားတွေကလည်းသူတို့ဈေးပေးရတယ်သူတို့ရဲ့လူအားထားကြတော့လေနှစ်ဆဖြစ်သွားတယ်အလုံသမားတွေလည်းရှားသွားတယ်သူတို့ ဒီကတော့အမေဆိုလည်းသူတို့မှမကြိုက်ဘူးဆန်တပီကို6000ထူဝယ်စားနေတယ်။ခိုင်းမနေရတဲ့အရင်လိုအများကြီးအခုမမွေးကြတော့ဘူး။ထွန်နာရတာမှစက်တင်နေပဲသုံးနေဆိုတော့ခိုင်းမတွေမသုံးကြတော့တော်တော်များများကိုမရှိကြဘူးပါပဲ။အခုကတော့အဲ့လိုမဟုတ်တော့ဘဲနဲ့စက်တင်နေတခါလေးရိတ်ချွေဆိုတော့ဈေးစကားကတော့ပိုးကုန်နေဒါပေမဲ့ဉာဏ်ဉာဏ်ပြီးသွားတာပေါ့။အဲ့လိုဈေးတွေတအားကိုထုတ်ဝဲနီးနီးလောက်တက်သွားတာဆိုတော့လေတောင်သူတွေအနေနဲ့တော့မကြိုက်ဘူးတောင်သူတွေကမကြိုက်တော့လူသမားတွေလည်းကြိုက်သလားဆိုတော့လူသမားတွေစက်ပိုင်းနေပိုင်းကြတယ်သူတို့လည်းတိတ်တော့မကြိုက်ဘူးရှင်ဆိုင်ပြူရဲ့ပြောရင်တော့မကြိုက်ပါဘူးရှင
်နောက်ထပ်ဆိုင်ပြူရဲ့ကိုရိုက်ခတ်တဲ့အချက်တစ်ခုကတော့ပြီးခဲ့တဲ့ဩဂုတ်လပိုင်းကအာနာသိန်းစစ်ကောင်စီကနေ2000တန်ငွေစက်ကူတွေထုတ်ဝေတော့မဲလို့ကြီးညာလိုက်ပြီးတဲ့နောက်ရုတ်တရက်ကုန်စည်နှုန်းတွေမြင့်တက်လာတာအကြောင်းဖြစ်ပါတယ်အထူးသဖြင့်မြန်မာနိုင်ငံအလဲပိုင်းမြေလက်ဒေသမှာဒီနှစ်စီထွက်သီးနှံတွေအထွက်ကောင်းပေမဲ့အခုလိုရုတ်တရက်ငွေဖောင်းပွမှုကြောင့်ထင်သလောက်တွက်ချေမကိုက်ကြပါဘူး။နောက်ထပ်ဆိုက်ပျိုးရေးလုပ်ငန်းကိုထိခိုက်စေတာကတော့ El Niño လို့ခေါ်တဲ့အပူချိန်မြင့်မားတဲ့ရာသီဥတုဖြစ်စဉ်ကြောင့်ဖြစ်ပါတယ်။အမေရိကန်သမုဒ္ဒရာနဲ့လေရုရေရုစီမံခန့်ခွဲမှုဌာန NOAA ကထုတ်ပြန်ချက်အရစံတဘာအများဆုံးထွက်ရှိတဲ့အရှိတောင်အာရှအထူးသဖြင့်မြန်မာနိုင်ငံမှာထိခိုက်မှုကိုဖြစ်လိမ့်မယ်လို့ခန့်မှန်းထားပါတယ်ဒီဖြစ်စဉ်ကိုလေ့လာထားတဲ့ FTUB အလုံသမားများအဖွဲ့ချုပ်ကတောင်သူလက်သမားရေးရာပညာပေးခဲ့သူတဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
အဲ့ဒီညို့ကြောင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေပေါ်တက်ရောက်မှုကိုပြောရမယ်ဆိုရင်ပထမဆုံးအနေနဲ့ကတော့အဲ့ဒီညို့ဆိုတာပင်လယ်သမုဒ္ဒရာထဲမှာရှိတဲ့ရေစီးကြောင်းကြီးတွေပြောင်းလဲမှုကြောင့်ဖြစ်လာတဲ့ရာသီဥတုဆိုင်ရာဖြစ်ရပ်တစ်ခုလို့ဆိုရမှာပါဒီရေစီးကြောင်းတွေကြောင့်ပင်လယ်ရေမျက်နှာပြင်အပူချိန်ကမြင့်တက်လာတယ်အဲ့ဒါကနေတဆင့်သူနဲ့နီးတဲ့ဒေသတွေမှာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်လာစေတာပါသူတို့ဖြစ်တော့မိုးရွာသွန်းမှုကိုထိခိုက်မှုဖြစ်စေတယ်ဖြစ်စေပါတယ်ဒီဘူးရတော့အများအားဖြင့်မိုးခေါင်မိုးနေစေတတ်ပါတယ်ဒါပေမဲ့တချို့နေရာတွေမှာတော့မိုးများစေတယ်လို့ဆိုပါတယ်သို့တော့ဒီဘူးရအားဖြင့်ပြောမယ်ဆိုရင်တော့မိုးခေါင်မိုးနေမှုဖြစ်စေနိုင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံကစိုက်ပျိုးရေးပေါ်မှာမိကိုအားထားတဲ့နိုင်ငံစိုက်ပျိုးရေးမွေးမြူရေးရေရွက်လုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေမှာမိခိုနေရတဲ့မိသားစုလူကြီးများတဲ့နိုင်ငံတစ်ခုပါနမိကျွန်တော်တို့နိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းဆိုတာကလည်းရာသီဥတုကိုမှီပြီးတော့ဒီရာသီဥတုပေါ်ပဲမှီတည်လို့ရတာဆိုတော့ရာသီဥတုဖောက်ကြံရင်ဒီစိုက်ပျိုးမွေးမြူရေးလုပ်ငန်းนี่ထိခိုက်စေနိုင်ပါတယ်ဒါကတော့ဖြစ်မလွဲမသွေဖြစ်လာနိုင်တဲ့ကိစ္စတွေပါမွေးရသွင်းမှုနေတယ်ဆိုလို့ရှင်ဆယ်ဒီအပါဝင်ရေရရှိမှုညွန်နေသွားနိုင်တယ်လို့စိုက်ပျိုးရေးနဲ့ပတ်သက်တဲ့အဖြစ်ပိုးမွားတွေပိုလာတာလည်းဖြစ်စေနိုင်ပါတယ်အပူချိန်တက်လာနိုင်ပါတယ်ဒီတော့စိုက်ပျိုးရေးလုပ်ငန်းသာမကရေရွက်လုပ်ငန်းမွေးမြူလုပ်ငန်းပစ်တောလုပ်ငန်းတွေကိုလည်းကြီးကြီးစေနိုင်တာဖြစ်ပါလေ။တောင်သူတွေအနေနဲ့တော့သဘာဝရာသီဥတုဒီလိုပေါက်ပြန်ကြောင်းနေမှုကိုတားဆီးဖို့ဆိုတာမလွယ်ပါဘူး။ဒါကတကဘာလုံးနဲ့ချီပြီးသက်ဆိုင်တဲ့ကိစ္စပါ။ဒါပေမဲ့ဒီလိုဖြစ်ရကြောင်းဒီလိုမျိုးဖြစ်ရတဲ့ကြောင်းဖြစ်လာတဲ့တက်ရောက်မှုဆူကျူးတွေကိုတော့တတ်နိုင်သလောက်ကြီးကြီးမှုတက်တာအောင်ဆောင်ရွက်နိုင်ကြဖို့လိုပါလိမ့်မယ်။ဥပမာအားဖြင့်ရေရရှိဖို့ဆေးရည်တူလောင်မှုတွေတရင်ချက်လက်မှန်မှန်ကန်ကန်ရရှိနိုင်တာတွေခြံဝေပြီးနိုင်တာတွေဥသက်စေဝါနဲ့ဤပညာဖြည့်ဆည်းပေးတာစိုက်ပျိုးပျက်စီးတာတွေကိုပြန်လည်အစားထိုးပေးနိုင်ဖို့နောက်ဆက်တွဲလူမှုစောင့်ရှောက်တာတွေစတာတွေကိုသက်ဆိုင်ရာဝန်ကြီးဌာနအလိုက်ကစိုက်ပျိုးတောင်သူများနဲ့ဒေသတွင်းဆိုင်ရာအဖွဲ့အစည်းတွေအပါအဝင်ထိဆက်ဆောင်ရွက်နိုင်လို့ရှိရင်ကြိုတင်ကာကွယ်မှုလုပ်နိုင်ရင်ထိခိုက်ပျက်စီးတဲ့တဲ့အောင်မှုကိုနေပါရောကြစီနိုင်ပါလိမ့်မယ
်အခုကောက်တစ်စပါးပေါ်ကန်ဤအချိန်လေးကတည်းကအာနာသိန်းစစ်ကောင်စီကနေစံစပါးရည်ညွှန်းစင်းလုံးသတ်မှတ်ခဲ့ပါတယ်ကုံသွေးရေးဝန်ကြီးဌာနကလူလူစံစပါးအသင်းချုပ်ကလူလူတောင်သူလယ်သမားအကျိုးစီးပွားကာကွယ်ရေးအဖွဲ့ဆိုပြီးတာဝန်ခံမှုမရှင်းမလင်းနဲ့ကြီးညာခဲ့တာပါအဲ့ဒီအတွက်စပါးကုံတွေတွေလယ်သမားတွေဇဝေဇဝါဖြစ်ကုန်ပြီးအပြင်ပေါက်စင်းနဲ့စစ်ကောင်စီသတ်မှတ်တဲ့ရည်ညွှန်းစင်းလုံးဟာကွာဟနေတဲ့အတွက်အယောင်းဝယ်ဖြစ်ထွန်းမှုခက်ခဲကုန်ရပါတယ်။ဒါနဲ့ပတ်သက်ပြီးလဲမြမစီဝါရေးလေးလာသူဦးစိန်ထေးကအခုလိုသုံးသပ်ပါတယ်။
ဒီကွယ်စီပွားစနစ်ကိုသွားတဲ့အခါမှာဈေးကွက်စီပွားစနစ်ကကွန်စီရီရဲ့ဈေးနှုန်းကဈေးကွက်ကဝယ်လို့အားနဲ့ရောင်းလို့အားပြထန်းတဲ့တိုင်သွားရမှာအဲ့ဒါကိုသူကခုနပြောတယ်သူကတတ်မှတ်လိုက်တဲ့အခါကျအဲ့တတ်မှတ်တာကလည်းလက်ရှိတန်းပြီးမှဖြစ်နေတဲ့ကွန်ဈေးနှုန်းတိုးတက်မှုနဲ့လေယာဉ်သွင်းအားစုဈေးနှုန်းတွေ ဘောဥမာဆိုပါစို့ခုနှစ်သိန်းခွဲတူကတတ်မှတ်တဲ့ခါအပြင်မှာပေါက်ဈေးရဈေးကပေါက်ဈေးရှစ်သိန်းခင်းမှာဆိုပါစို့အဲ့တော့9000နားမနေဘူးလားဗျာအဲ့တော့အဲ့9000လို့ရှိရင်အဲ့ဒီခုနအဲ့ဖွဲ့ဆိုက်ပေးမှာလားမရှိဘူးကုန်တရားတကယ်ဟုတ်လားခုနှစ်သိန်းခွဲဝယ်မှာပဲသူကတတ်မှတ်လိုက်တာဟုတ်ဈေးနှုန်းကသူကဖစ်လုပ်လိုက်တဲ့ခါကျတော့အပြင်ပေါက်တာရှစ်သိန်းကျတယ်ဆိုပါစို့ဥပမာရှစ်သိန်း ไอ้ดีเนี่ยยาวสวยงูเหวได้ลูกอ่ะมาคนละ3เนี่ยเหวมั้ยสวย5000อ่ะไม่รู้ลงมาเลย5000ไม่รู้อ่ะไปมาลูกตรุอ่ะใส่ไปมาล่ะกูเด้อกูเออไอ้อะไรอ่ะไม่ชินไม่ชินผิดတော့ဒါကြောင့်ကျွန်တော်စောစောတင်ပြလို့သူတို့ချမှတ်တဲ့ဈေးနှုန်းကလုံးဝ reliable မရှိဘူးတဘာဝမကြောက်ဘူးဆရာကြီးအဲ့ဒါပြောမယ်ဆိုတော့ဒါ error ဆို policy ပေါ့ဒါ policy အမှားဖြစ်နေပြီထုတ်ပြန်ကြေညာကတောင်တော်သမားအခွင့်အရေးကာကွယ်ရေးအကျိုးစီးပွားဥပဒေတဲ့နံပါတ်၄မှာじゃခံစားပါအသိကျုံနဲ့ဆက်သွယ်ပါဆိုတော့အဲ့ဒီနှစ်ခုကမရှင်းမရှင်းဖြစ်နေတယ်ဆိုတော့ဒီနေရာမှာကျွန်တော်ပြောချင်တာကအခုချမှတ်လိုက်တဲ့ဥပဒေဒီလေသမားများအတွက်နစ်နာတာပဲရှိမယ်တော့မရှင်းမရှင်းဖြစ်တယ်ဘယ်သူတောင်းဝန်ခံရှင်းပါလဲသစကစားလုတ်နေတာလားစံစပါအတင်းချုပ်ကလုတ်လာလားကုံသုံးမူညီဌာနလုတ်တာလားဒီဘွဲ့လုတ်တာလားဘာတွေမှန်းကိုမသိတော့ဒါကြောင့်ဒါတွေက policy အမှားဖြစ်တယ်လုတ်ဆောင်ချက်ကလည်းအမှားဖြစ်တယ
်စစ်တပ်အာဏာသိမ်းပြီးကလေးကချင်းပြည်နယ်ကြားပြည်နယ်နဲ့အထက်အညာဒေသတွေကနေရရလက်နက်နဲ့စစ်ကောင်စီကိုပြန်လည်ခုခံပြီးအဲ့ဒီဒေသတွေမှာစစ်ပွဲတွေပြင်းထန်လာခဲ့ကစိုက်ပျိုးရေးလုပ်ငန်းတွေလည်းပုံမှန်လုပ်ကိုင်နိုင်ခြင်းမရှိတော့ပါဘူးအထူးသဖြင့်မြမတက်မတော်ထဲမှာအညာဒေသကလူငယ်တွေစစ်တပ်ထဲအများဆုံးဖြစ်ပြီးအညာဒေသကိုပြန်ပြီးဖျက်ဆီးနေတယ်လို့တက်မတော်သားဟောင်းတူလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းတူလည်းဖြစ်တဲ့ဦးမျိုးမြင့်ကပြောပါတယ
်ကျွန်တော်ဖြတ်တန်းလာခဲ့ရတဲ့တခြားကျွန်တော်တွေ့ခဲ့ရမြင်ခဲ့ရတာတွေပါတော့မြမတက်မတော်ကအောက်ခြေစက်အချက်တက်သားတွေအများစုကအညာဒေသကလူပြီးတော့ဝင်လာကြတာတွေတွေ့ရတယ်အလားကလည်းအညာဒေသကမိုးကောင်ကြီးရှားဒေသလည်းဖြစ်တယ်အလုံးကန်လည်းရှားပါတယ်တောင်သူလည်းလုံးဓမခုတ်တွေလည်းကြားတယ်အဲ့ဒီတောင်သူလည်းသမားတွေရဲ့တောင်သူတွေကစစ်တပ်ထဲကိုအတမွေးဝမ်းကြောင်းလုပ်ငန်းတစ်ခုဖြစ်တယ်သူတို့အဲ့လိုလုပ်ဖို့တော့ဝင်လာကြတာလို့ကျွန်တော်ကြည့်တယ်ဗျအညာဒေသတောင်သူလည်းလုံးဓမခုတ်တွေရဲ့တာသမီတွေကိုယ်တိုင်စစ်သားဖြစ်ပြီးသူတို့ကိုယ်တိုင်ဘဝကိုသူတို့မိဘတွေသူတို့အဆွေမျိုးတွေအာရွာတွေကိုပြန်ပြီးတော့ဖြက်စီးတာမိတော်တိုက်သွင်းတာတတ်ပြတ်တာဘုံကျဲတာစသဖြင့်လုံးနေလာကြတော့နေ့စဉ်သတင်းတွေမှာကျွန်တော်တို့နားနဲ့မဆန့်အောင်ကြားနေရတာ။အဲ့တော့သူတို့အနေနဲ့စစ်သားမလို့မိန့်တာခံရတာမလို့လုံးရပါတယ်ဆိုတော့စင်ကြီးကမခံရဘူးကြ။သူတို့ရဲ့ကိုယ်ပိုင်အသိစိတ်ရှိရှိနဲ့ရွေးချယ်လုပ်ကြခဲ့တာဖြစ်တယ်ကွယ်။နားနဲ့မှုပေးဖို့ခွင့်လွှတ်မှုပေးဖို့ဆိုတာအခက်ခဲတယ်ကွ
။အခုချိန်ဟာဆိုရင် AOD တိုင်းမှာလက်ရိတ်သိမ်းချိန်ကောက်တစ်ပေါ်ချိန်ဖြစ်ပါတယ်။မကြားသေးခင်ကဆိုရင် AOD တိုင်းကကျေးလက်ဒေသတွေမှာလောင်ကစားဝိုင်းတွေပေါများပြီးခိုးမှုလူရဲမှုတွေများပြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး AOD တိုင်းကဆရာတော်တပါးကအခုလိုပြောပါတယ်
ကိုယ်ရှင်တို့ဒီကတော့ AOD တဲ့တို့အားလောင်ကစားတွေကတော့အများကြီးကြီးကြီးပေါ့ဗျာသူ့ရွာမယ်ချိန်လို့လဲကိုယ်ရွာမယ်ချိန်လို့လဲအဲ့လိုနေသူတို့ရှုံးတာနိုင်တာကခုံကြီးเจ้าနေတော့သွားချီသေးဗျာခုံကြီးเจ้าနေမယ်လူကြတယ်ရိုက်ကြတယ်ဗျာကိုယ်ရွာเจ้าနေမယ်တော်တော်များများတပါးနေเจ้าလေးတွေဆိုရင်ရိုက်တယ်လူတယ်ပေါ့ဗျာလောင်ကစားဝိုင်းနေများလာတော့ဇေယျကြီးကပြက်လာကြတာပေါ့ဗျာနောက်ခုံကြီးเจ้าနေရရွာတွေကတော့လဲချီတာကတပါးနှစ်ပါးလေးတွေများတယ်ဗျာပါလဲနေတော့လူလူလွယ်တာပေါ့ဗျာမျိုးဝလူရမကြီးခိုးတာအခုခံရတာအခုခံရတာညားတယ်အခုခံရတာလည်းအများကြီးပဲခိုးလို့လည်းဘာမှမဖြစ်ဘူးလူလည်းဘာမှမဖြစ်ဘူးလောင်သားလို့လည်းဘာမှမဖြစ်ဘူးမခံမှုခံနေဆိုတာမရှိဘူးသူတို့အမြင်ကတော့ဘာမှမလုပ်ပဲထားတာတော့နိုင်ငံကြီးတွေဘာတွေမဝင်အောင်လို့ရရှိမှာပေါ့ဗျာဒါလို့မလုပ်ပြီးကြပဲအကုန်တကြနာလုပ်လို့ရတယ်လောင်သားဘာညာလေးတွေတော့နည်းနည်းဖွင့်ထားတဲ့ပုံရှိပါတယ်တိုင်တော့တိုင်ရတယ်မခံဘူးနိုင်ငံကြီးလှုပ်ရှားမှုကတရတော်တော်ညင်ညာဗျာဘာရှိဘာမှကိုမလုပ်ဘူ
းမြေလက်အညာဒေသကမြို့နယ်တချို့မှာမီယိုဖလာရိုးရာအရာပဲနန်သီးနန်စိုက်ပျိုးရေးကအဓိကတောင်သူလုပ်ငန်းဖြစ်ပြီးအဲ့ဒီနောက်ဒုတိယစီးပွားရေးအနေနဲ့ထန်းတောင်သူလုပ် ngan phit par de thanyet chet de lou ngan ko aji che lou gain ne mye lat de da ga myo ne rui ga do magwe chao braung yin nan chao nan mao pagan nyaw u ne anya myo ne tacho phit ja par de sai pyo ye lou ngan ri sau yau la de atwe adika ti nan rui ko sai pyo ja de pin ma taung tu rui ga le ya lou ngan ko shot lou ja da swon lou ja da rui shi de lu than taung tu rui ga le thanyet thau lou de lou ngan ko swon khwa la ja ya ga ni aku ka ma do tain nyau pa pyao do me a che ni ko myin twe ni ya ba bi da ne pat tet bi thanyet lou ngan lou de than taung tu de u le phi jin le au chou ye mu haung tu u le phi de u tin so ga aku lu pyo ba de
ထန်းတောင်သူတွေပေါ့အခုချိန်မှာတော့တိုက်ပြီးတော့မလုံနိုင်ကြတော့ဘာလို့လဲဆိုတော့သူ့ရဲ့အရင်နေ့စီတအားစေကြီးလာမြေဦးတော့ကျိုးကျွန်တော်ရင်းဆွဲရအစပေါ့နော်နောက်တစ်ခုကအခုချိန်မှာတော့ဆင်းရဲစီကတော့မဆိုးမဆိုးပေမဲ့ထမ်းမင်းကလည်းမြင့်လာတာတကြောင်ထမ်းမင်းတက်တဲ့ဥယေကလည်းအင်မတန်ကိုနည်းလာပြီဒီရဲ့လှုပ်အားစိုက်ထုတ်မှုတွေကိုဟိုလူလှုပ်အားတွေလည်းမတွန်းနိုင်ဘူးပေါ့နော်တပိုင်းတ
စက်ကျင်တိုက်ခိုက်ကြတဲ့လက်နက်ကိုင်တပ်ဖွဲ့တွေကနယ်မြေတွေပြန်လည်သိမ်းပိုက်လာနိုင်ခဲ့ကြပါတယ်။အဲ့ဒီအတွက်ချင်းပြည်နယ်နဲ့ကယားပြည်နယ်ဒေသအခေါ်ကင်းနီဒေသမှာလက်နက်ကိုင်တပ်ဖွဲ့တွေကနယ်မြေစိုးမိုးမှုတွေပြန်လည်ရရှိလာတဲ့အတွက်အရင်ကစွန့်ပစ်ထားတဲ့တောင်ယာနဲ့လေယာတွေမှာပြန်လည်စိုက်ပျိုးနိုင်ကြလိမ့်မယ်လို့ဒေသခံတွေကမျှော်လင့်နေကြပါတယ်။ချင်းပြည်နယ်ဘက်ကအချင်းဒီကိုချင်းအမျိုးသားတပ်ဦး CNF အဖွဲ့ဝင်လည်းဖြစ်ချင်းလူအခွင့်အရေးအဖွဲ့ကတာဝန်ရှိသူတဦးလည်းဖြစ်တဲ့ပူသေးရကအခုလိုပြောပါဗျ
။လောလောဆယ်ခုချင်းချီတော့လုံနိုင်ရှည်တော့များတယ်။ဒါပေမဲ့ပြောလို့မရဘူး။ဒီလေကြောင့်ပြန်ကိုတို့အရန်စိုးရင်နေလို့တို့ပေါ်ပေါ်တင်တွန်းလုံနိုင်မလားဆိုတာလည်းနည်းနည်းထည့်စဉ်းစားဖို့လိုတယ်။ဘာဖြစ်လို့လဲဆိုတော့ဟိုစီးထုံချမ်းမှုရှိတဲ့နေရာဘာမှအတိုက်ပွဲမရှိတဲ့နေရာမှာလည်းစစ်ကောင်စီတပ်ကပဲအာဘုံကျဲတိုက်ခိုက်တာအများကြီးရှိတယ်ဆိုတော့အဲ့ဒါကိုပြည်သူတွေကလက်နေကြတဲ့စိုးရင်ကြတာကြောက်ရွံ့ကြတာပေါ့နော်။ဒီတဲ့အတိုင်းပဲချင်းပြည်နယ်မှာဆွန်းချပြန်တောင်ရစင်းနေတဲ့ဘက်ဒီကအားထားပြီးတော့စောက်ဝနေရေးအဲ့တို့ပြုံးကန်ကြတယ်လေအဲ့ဒါစစ်စစ်လုံးကလုံးရမယ်အနေထားတော့ရှိတယ်ဒါပေမဲ့တို့စိုးရင်လည်းတော့အခုလေကြောင်းပြန်ကိုပဲအမြဲတမ်းတို့အထက်တင်ကြတော့ဗောနော်စစ်ရန်နေနေဖြစ်ဖြစ်အဲ့ဒီတိုက်လီရင်တို့ပြန်တာရှိတယ်ကင်းထောက်လိရင်လားအဲ့ဒါတော့ပုံမှန်တို့ပြန်တာရှိတော့ဗောနော်အဲရဟရှင်တွေတော့ပုံမှန်ပြန်တန်းတယ်အဲ့လိုသဘောရှိတယ်ပြီးတော့ကျောင်းနဲ့ချင်းပြင်းနေမဲ့အခုတော့ပိုင်းဆိုရင်အခုလောလောဆယ်ချင်းကြီးရတော့နေပင်ထိုးစစ်ရှင်ပို့တော့စစ်ကောင်စီနေနဲ့အခက်ခဲရှိနိုင်တာဗောနော်လေကျောင်းစစ်စင်ကြီးကိုပဲပို့ပြီးတော့အလေးထားတာဗောနော်စစ်တပ်ဒီတပ်တွေအားလုံးစစ်နေနဲ့အဲ့ဒီလေကကိုရတဲ့ဒီကအလုံးစုံထားတယ်လို့ပြောရတော့ဘောနော်အခုအဲ့လိုရှင်ရှင်မြို့ပုံရလုပ်ငန်းကဂျင်းနေတဲ့တပ်မှလုံးကြတယ်ဆိုတော့အလားလာများတာပေါ့နော်သူတို့ကြောက်တာအကြောက်ဆုံးကတော့လေကြောင်းညံကိုပဲသူတို့ကြောက်ဆုံးအဲ့ဒါအပြင်တော့သူတို့တိတ်ပြီးတော့စိုးရင်စရာသူတို့တို့မရှိတော့ဘူးလို့ပေါ့နော်အဲ့ဒါတကြောင်ခုဘုံကြောင်နဲ့သိုးစစ်စင်ကတော့သူတို့မစိုးရင်ရဘူးအဲ့ဒါလေကြောင်ကိုပဲဒီကသူတို့စိုးရင်ကြောက်ရွံ့နေကြတယ်သဘောရှိတော့ပေါ့နော်တောင်ယာဒီလေယာဒီကအဲပတ်ဖို့မှကိုလည်းသူတို့ကလိုချင်ကြဘူးအဲ့ဒါတကြောင်ရတဲ့နည်းနဲ့တောင်ယာကိုလည်းသူတို့တိုက်ခိုက်လေးရှိတယ်ပြီးတော့လေလေမေကိုလည်းသူတို့ကချက်စီတာအများကြီးရှိတယ်တောင်ယာဆိုတာအပေါ်နဲ့ကြည့်လို့ရှင်တောင်ပေါ်မှာလုပ်တဲ့ဆိုတာတိသားမြင်သားတာဘောနော်
အခုချိန်အားဆိုရင်နေဇက်ဒေတာတွေမှာပြည်တွင်းစစ်အကြီးအကျယ်ဖြစ်နေတဲ့အတွက်နေဇက်ကုံသွယ်ရေးတွေအားလုံးရပ်ဆိုင်းကုန်ပါတယ်။မြန်မာနိုင်ငံကစိုက်ပျိုးရေးထွက်ကုန်တွေဟာအ धिक နေဇက်တွေကနေရောင်းချကြရတာဖြစ်တဲ့အတွက်ရှင်းနစ်မှလည်းအလားအလာကောင်းဖို့မသေးကြဘူးဆိုပြီးတောင်သူလယ်သမားတွေကုံသွယ်တွေကစိုးရိမ်နေကြပါတယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ဘေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရဲ့2023ခုနှစ်ဒီဇင်ဘာလ29ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညလိုင်းလာမီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်သတင်းပတ်ဆင်ခဏကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပြီးဒီနောက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောက်စရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုလည်းနှားဆင်ချရပါမယ်ရှင်။အခုတော့ယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အစီအစဉ်အလှည့်ပါ။ဒီသတင်းပတ်မှာတော့ယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်မှာခရစ်စမတ်2အစီအစဉ်ကိုနှားဆင်ချရမှာဖြစ်ပါတယ်။ဟောက်စာကတင်ဆက်ထားပါတယ်ရှင်။
ကျွန်တော်နာမည်အဲလက်စ်ပါကျွန်တော်ယူကရိန်းနိုင်ငံကနေစီတောင်းပေးနေပါတယ်အားလုံးခွန်အားပြုပါကြပါစေပျော်ရွှင်သောခရစ်စမတ်နဲ့နှစ်သစ်ကိုပန်းဆိုင်နေကြပါစေ
တရုတ်တံကတော့ຫນွေဥတော်လန်ရေးမှာပါဝင်နေကြတဲ့တော်လန်ရေးရဲဘော်တွေအတွက်ယူကရိန်းရှိတဲ့တနီယာမှာတိုက်ပွဲဝင်နေတဲ့ယူကရိန်းတပ်သားအဲလက်စ်ကပေးပို့ထားတဲ့ရုပ်တံပဲဖြစ်ပါတယ်မကြာခင်မှာခရီးရန်ဘာသာဝင်တို့ရဲ့အထွတ်အမြတ်ဖြစ်တဲ့ခရစ်စမတ်အချိန်ခါတာမညာဟာကြာရောက်လာတော့မှာဖြစ်ပါတယ်အဲ့ဒီနေ့ဟာမြန်မာနိုင်ငံပါဝင်ကမ္ဘာတဝက်မှာရှိကြတဲ့ခရီးရန်ဘာသာဝင်မိသားစုတွေစုံစည်းပြီးတော့သူရမိသားစုနဲ့သူတို့ကပျော်ရှင်စွာဖြတ်တန်းကြတဲ့အချိန်လည်းဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2023ခုနှစ်ဒီဇင်ဘာလ25ရက်နေ့မှာခရီးရန်ဘာသာဝင်အများဆုံးနေထိုင်တဲ့ကွရင်းနီပြည်နယ်မှာစစ်ဘေးရှောင်လာတဲ့ကားတွေကိုစစ်တပ်ကအရှင်လက်လက်မီးရှို့တပ်ဖြတ်ခဲ့တာကြောင့်အမျိုးသမီးနဲ့ကလေးငယ်ပါဝင်အယောက်30ကျော်ခန့်သေဆုံးခဲ့ပါတယ်။အခုနှစ်ခရစ်စမတ်နေ့ဆိုရင်အဲ့ဒီဖြစ်ရဟာ3နှစ်တင်းပြည့်ခဲ့ပါပြီ။အလားတူပဲဂျူးနဲ့ခရစ်ယာန်များစုနေထိုင်တဲ့ယူကရိန်းနိုင်ငံမှာလည်းရုရှားကျူးကျော်စစ်ကြောင့်ခရစ်စမတ်ရက်မြတ်ကိုတိုက်ပွဲတွေကြမှာပဲကျင်းပခဲ့တာဟာအခုလာမယ့်နှစ်တွေဆိုရင်နှစ်နှစ်မြောက်ဖြစ်တော့မှာဖြစ်ပါတယ်။အဲ့လိုတိုက်ပွဲတွေကြမှာခရစ်ယာန်ဘာသာဝင်တို့ရဲ့နှစ်ထူးနှစ်မြတ်ဖြစ်တဲ့ခရစ်စမတ်နေ့ကိုယူကရိန်းနိုင်ငံကလူတွေဘလို့ဖျက်တမ်းကြမလဲဆိုတာကိုမေးမြန်းထားပါတယ
်။ The more war goes on, the less you see it on the news.
စစ်ပွဲတွေဟာဖြစ်ွားတာများလာလေလေသတင်းစာမျက်နှာတွေပေါ်မှာစစ်ပွဲသတင်းတွေမြင်ရတာနည်းလာလေလေပါပဲဒါပေမဲ့မကြခင်တုန်းကပဲလူတွေတန်းပေါင်းများစွာနေထိုင်တဲ့ယူကရိန်းရဲ့မြို့တော်ခီးဖ်မြို့မှာဆိုရင်ရုရှားကနေမောင်းသူမဲ့လေယာဉ်အစီးရေ40လောက်နဲ့လူထုထပ်တဲ့နေရာတွေကိုတမင်တကာပိတ်မထားပြီးတော့တိုက်ခိုက်ခဲ့ပါတယ်ကျမတို့ဟာယူကရိန်းရဲ့ရေရှည်အနာဂတ်ကိုလည်းအာရုံစိုက်နေရပါတယ်။အဓိကအရေးကြီးတဲ့ကလေးငယ်လေးတွေကိုလည်းဦးစားပေးပြီးတော့ကူညီထောက်ပံ့ပေးနေပါတယ်။ဘာဖြစ်လို့လဲဆိုတော့တိုက်ပွဲတွေဖြစ်ပွားနေတဲ့ကာလတွေမှာဖျားနာမှုတချို့ရှိနေတာကြောင့်အရန်ကိုခတ်ခဲပါတယ်။အဲဒီတော့သူတို့နေထိုင်ရာမူလနေရာကနေဘေးလွတ်ရာကိုရွှေ့ပြောင်းပေးရပါတယ်။ပြီးတော့ယူကရိန်းအနောက်ပိုင်းမှာရှိတဲ့ဆေးရုံတွေဆိုရင်ရစရာမရှိအောင်ပျက်စီးရှုပ်ပွနေပါတယ်။ဒါကိုယူကရိန်းအတွက်စစ်မှုထမ်းနေတဲ့အမျိုးသမီးနဲ့အမျိုးသားတွေကစေယုံတွေကိုပြန်လဲပြင်ဆင်တာတွေကူညီလုပ်ပေးနေကြပါတယ်။ကလေးငယ်တွေဟာယူကရိန်းရဲ့လွတ်လပ်မှုနဲ့အတူမွေးဖွားလာကြတဲ့သူတွေပါ။ဒါကြောင့်အဲ့ဒီကလေးတွေအတွက်ကျမတို့ရဲ့ကူညီထောက်ပံ့မှုကအရန်ကိုအရေးကြီးပါတယ်။ Lviv လိုမျိုးတွေမှာဆိုရင်ကျမသတိထားမိတာတစ်ခုကတော့လူတွေဟာသူတို့ရဲ့တရက်တာဘဝကိုပဲအသက်ရှင်သာအောင်နေထိုင်နေကြရပါတယ်။ဘာဖြစ်လို့လဲဆိုတော့မနေ့ပြန်သူတို့နိုးလာတယ်ဆိုရင်ဘာဆက်ဖြစ်မလဲဆိုတာကိုမသိကြလို့ပေါ့ဒါကလည်းသူတို့နေထိုင်တဲ့တကယ်လက်တွေ့ဘဝဖြစ်ပြီးတော့သူတို့ရဲ့တတိတွေကိုစုပ်ကင်ထားပြီးတော့တာမန်ဘဝအတိုင်းနေဖို့စူးစမ်းနေတာဟာတကယ်ကိုအံ့ဩစရာပါပဲရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်တဲ့အချိန်မှာဆိုရင်လူတွေဟာအမိုးကာအောင်ဘုံခိုတဲ့နေရာတွေကိုပြေးပုန်လိုက်ကြပြီးတော့လေရင်တွေပြန်ထွက်သွားပြီးဆိုရင်ဘာမှမဖြစ်ခဲ့သလိုနဲ့လမ်းပေါ်ပြန်တက်ပြီးတော့ပုံမှန်အတိုင်းသွားလာလှုပ်ရှားနေတာကိုကျမကိုယ်တိုင်မြင်တွေ့ခဲ့ပါတယ် အရန်သေးချတာတခုကတော့ယူကရိန်းမှာရှိတဲ့မိသားစုဝင်တိုင်းမှာယူကရိန်းအတွက်တိုက်ပွဲဝင်နေတဲ့သူတယောက်တော့ရှိကြပါတယ်ဒါကြောင့်မိသားစုတွေစုစုစည်းစည်းနဲ့ကျင်းပနိုင်တဲ့ခရစ်စမတ်ဆိုတာကတော့သူတို့အတွက်ရှိမှာမဟုတ်ပါဘူးပြီးတော့ကျွန်မတူမာလေးအပါဝင်ကလေးတချို့ဟာသူတို့ရဲ့ဖခင်တွေကို2022ခုနှစ်ဖေဖော်ဝါရီလကတည်းကမတွေ့ခဲ့ကြတော့ပါဘူးပြီးတော့သူတို့တွေကအပြင်ကိုတခါမှမထွက်ကြပါဘူးဒါကတော့သူတို့ရဲ့တကယ်ကြုံနေရတဲ့ခရစ်စမတ်ပွဲတော်ပါပဲဒီခရစ်စမတ်မှာကျွန်မတို့တငယ်ချင်းတော်တော်များများကလက်ဆောင်တွေအပေးယူမလုပ်ချင်ကြပါဘူးခရစ်စမတ်လက်ဆောင်စာယူကရိန်းမှာလိုအပ်နေတဲ့သူတွေအတွက်ပံ့ပိုးခြင်းပါတယ်ကျွန်မလည်းဘာလက်ဆောင်မှမလိုချင်ပါဘူးကျမရဲ့ဆန္ဒတစ်ခုတည်းနဲ့အကောင်းဆုံးလက်ဆောင်ပေးရမယ်ဆိုရင်တော့လူတွေကိုအသက်ကယ်တင်နိုင်မှုဒါမှမဟုတ်ကလေးငယ်တယောက်အတွက်သူတို့စိတ်ဝင်စားတဲ့အရာတစ်ခုကိုဟန်ချက်ညီအောင်ဖန်တီးပေးချင်တာကျမရဲ့ဆန္ဒပါ။ဘာကြောင့်လဲဆိုတော့လူတွေဟာသူတို့ရဲ့အသက်ကိုဆက်ဖို့စူးစမ်းရင်းနဲ့အနည်းဆုံးအခြေအနေတစ်ခုနဲ့ဘဝကိုပိုင်ဆိုင်မှုစူးစမ်းနေတဲ့ချိန်ထဲမှာပဲသူတို့ဟာအန္တရာယ်ကြားမှာဘဝအခြေအနေတစ်ခုနဲ့ရှင်သန်နေရတယ်ဆိုတာကိုသိနေကြပါတယ်။ဒါကြောင့်လူတွေဟာသူတို့ရဲ့ဘဝနေထိုင်မှုပုံစံအတိုင်းအကောင်းဆုံးဖြစ်အောင်စူးစမ်းနေထိုင်နေကြရပါတယ်
။ဒါကတော့ယူကရိန်းစစ်ပွဲအတွက်ရမုံငွေရှာပေးနေတဲ့ယူကရိန်းနိုင်ငံသူထောင်ညာလက်ချုပ်ပြောသွားတာပဲဖြစ်ပါတယ်။ဆက်လက်ပြီးတော့ရှေ့တန်းမှာလိုအပ်နေတဲ့ကာကွယ်ရေးပစ္စည်းတွေကိုစစ်မြေပြင်ထိတွားရောက်ကူညီပေးနေတဲ့တမီထရိုထော်ချီရဲ့စကားတမ်းပဲဖြစ်ပါတယ
်။ It's an interesting balance actually right now because people actually trying to continue
ဒါကြောင့်ဒီလာမယ့်ဘာသာရေးအားလိုက်ဟာသူတို့အတွက်တော့ချုံမိန်တဲ့အားလိုက်ရဖြစ်မှာမဟုတ်ပါဘူး။စကံပိုင်းမိနစ်ပိုင်းမှာဒုံးကြီးတွေမောင်းသူမဲ့လေမြန်တွေနဲ့အချိန်မီတက်ခက်ခံရတဲ့လားကြောင့်ကြိုတင်ကာကွယ်နေရပါတယ်။ဒါကြောင့်ဒီဘာသာရေးအလယ်ရဖြစ်တဲ့ခရစ်စမတ်အချိန်ဟာအရန်ကိုထူးဆန်းတဲ့အလယ်ရလို့ဆိုရပါလိမ့်မယ်။စစ်ပွဲကာလအတွက်ထူးဆန်းတဲ့အလယ်ရလို့ပြောရတာအဆန်းဖြစ်သွားနိုင်ပါတယ်။ဒါကြောင့်လူတွေကအမြဲသတိကြီးကြီးနဲ့နေနေရပါတယ်။ဒါကသူတို့ရဲ့နောက်ဆုံးခရစ်စမတ်ပွဲလည်းဖြစ်နိုင်ပါတယ်။သူတို့မှနှစ်သစ်ဆိုတာပျောက်ဆုံးနေပြီးတော့ဒါဟာသူတို့မြင်နေရတဲ့နောက်ဆုံးအခိုက်အတန့်လည်းဖြစ်ချင်းဖြစ်မှာပါ။သူတို့ဟာသူတို့ချေရတဲ့သူကိုတွေ့ရတယ်လို့အဲ့လိုချေရတဲ့သူတွေကလည်းအခိုက်အတန့်တစ်ခုမှပျောက်ဆုံးသွားနိုင်ပါလေ။အရန်ကိုခက်ခက်ခက်ခက်ဖြတ်ကျော်နေရပါလေ။ဒါပေမဲ့အနည်းဆုံးတော့သူတို့ရဲ့ပုံမှန်ဘဝကိုပိုင်ဆိုင်နိုင်ဖို့အတွက်ကြိုးစားနေကြရတဲ့သူတွေပါ။ကျွန်တော်ရဲ့ Christmas ဆူတောင်းကတော့လူတိုင်းအသက်ရှင်စွာနဲ့ပဲပြန်လာနိုင်ကြဖို့ပါပဲ
။စစ်ပွဲကာလ Christmas ကိုဘယ်လိုဖြတ်သန်းကြမလဲဆိုတဲ့အကြောင်းကိုတင်ဆက်ပေးထားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာစစ်ပွဲတွေကြာက2024နှစ်သစ်စကားတန်တွေအကြောင်းကိုတင်ဆက်ပေးမှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်တို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ခုတော့ American နိုင်ငံရဲ့အချောင်းတိကောင်းစရာအစီအစဉ်ကိုတင်ဆက်ပါမယ်ရှင်။ Christmas နေ့နဲ့ Christmas နေ့မတိုင်ခင်ရက်ပိုင်း Israel စစ်တပ်ကဂါဇာကမ်းမြောင်ဒေသမှာရှိတဲ့ Hamas စစ်သွေးကြွတွေကိုဆက်ပြီးတော့ချေမှုန်းတိုက်ခိုက်နေပါတယ်။ယေရှုခရစ်တော်ဖွားမြင်ရာဘက်သလဟံမှာတော့ဂါဇာပြည်ပခါကြောင့်ချေခွဲဝန်းနေတဲ့အထိတ်မှ Christmas ပွဲတွေဆင်နွှဲခြင်းမရှိပါဘူး။ဂါဇာမှာဖြစ်နေတဲ့ပြည်ပခါတွေကြောင့်အမေရိကန်ပြည်ထောင်စုမှလည်းလုံခြုံရေးအရာသတိထားရတဲ့ချင်းချောင်မှုတွေတိုးလာတယ်လို့အမေရိကန်အရာရှိတွေကသတင်းပေးနေပါတယ်။ VOA သတင်းထောက် Arid Arabasidia သတင်းပေးပို့ထားတာကိုကုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
ခရစ်စမတ်နေ့မတိုင်ခင်တည်းမှာပဲဂါဇာမြောက်ပိုင်းနဲ့ဟန်ယူနစ်တောင်ပိုင်းဒေသတွေမှာအပြင်းအထန်ချိန်မုန်းတဲ့စစ်စင်ရေးဆိုပြီးအစ္စရေးစစ်တပ်ကတိုက်ခိုက်နေတဲ့ပုံတချို့ကိုထုတ်ပြန်ခဲ့ပါပဲ။ဟားမတ်စ်တွေရဲ့အခြေခံစောင့်ဝင်တွေကိုဖျက်ဆီးလိုက်တယ်လို့ပြောပါတယ်။ဟန်ယူနစ်မှာရှိတဲ့ပါလက်စတိုင်းပြည်သူတွေကတော့ညဘက်လေကြောင်းတိုက်ခိုက်မှုမှာသ ေဆုံးသူတွေရဲ့အလောင်းတွေကိုလိုက်ကောက်ပြီးစာဗနာအခမ်းအနားကျင်းပပါတယ်။တကမ္ဘာလုံးနှိပါးကတော့တိုက်ခိုက်မှုတွေရပ်ဆိုင်းပေးဖို့ပါလက်ဆိုင်နယ်မြေမှာပြည်သူတွေလိုအပ်နေတဲ့ကူအညီတွေပေးနိုင်ဖို့တောင်းဆိုနေကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ခရစ်စမတ်နှုတ်ခွန်းဆက်ရင်းသူနဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟူတို့အချိန်တော်ကြာဆွေးနွေးပြောဆိုခဲ့တဲ့အကြောင်းသတင်းတောက်တွေကိုပြောပါတယ်။ဆွေးနွေးပွဲအသေးစိတ်ကိုတော့နှစ်ဖက်စလုံးကထုတ်ပြန်ကြေညာခြင်းမရှိပါဘူး။အပြည့်အကရဆဲဖို့အစ္စရေးဝန်ကြီးချုပ်ကသူမတောင်းဆိုခဲ့ဘူးလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒေတာတွင်တယ်ရယ်ဗီမာအစ္စရေးဝန်ကြီးချုပ်နာတန်ယာဟူကသူ့ဝန်ကြီးအဖွဲ့နဲ့ဆွေးနွေးပြောဆိုပါတယ်။သူနဲ့သမ္မတဘိုင်ဒန်တို့စကားပြောခဲ့ကြတယ်ဆိုတာကိုအတည်ပြုပါတယ်။အစ္စရေးဟာစစ်နဲ့ပတ်သက်လို့အဆုံးအဖြတ်ကိုကိုယ်ပိုင်ချမှတ်လုပ်ဆောင်နေတဲ့အချုပ်အခြားပိုင်းနိုင်ငံဖြစ်တယ်လို့ပြောဆိုပြီးဘယ်ပြင်ပဖီအားနဲ့ညွန့်ကြားချက်ကိုမှလက်ခံမှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်။ကာဆာမှာဖြစ်ပေါ်နေတဲ့ပြိပခါတွေကရှေ့လေပိုင်းကိုကြော်ပြီးပြန်နဲ့လာသလိုအစ္စရေးကိုထောက်ခံတဲ့အတွက်အမေရိကန်ကိုစန့်ကျင်ရေးလှုံ့ဆော်မှုတွေလည်းတိုးလာနေတယ်လို့အမေရိကန်ရာရှိတွေကသတိပေးပါတယ
်။ We're helping Israel deal with the destruction.
အောက်တိုဘာ9ရက်နေ့နောက်ပိုင်းဟမတ်စစ်သွေးကြွတွေကိုခြေမုံတိုက်ခိုက်ဖို့အစ္စရေးကိုကျွန်တော်တို့ထောက်ခံပံ့ပိုးခဲ့ပါတယ်။အစ္စရေးကိုထောက်ပံ့တဲ့အတွက်ကဘာတဝမ်ဂျီဟတ်ဒစ်အကြမ်းဖက်အဖွဲ့တွေကအမေရိကန်တွေကိုပြန်တိုက်ဖို့ဆိုပြီးနှိုးဆော်နေပါတယ်
။ဟာမတ်စစ်ဖွဲ့တွေထိန်းချုပ်တဲ့ဂါဇာကျွမ်းမာရေးဝန်ကြီးဌာနကတော့အော်တိုဘာလ9ရက်နေ့အစ္စရေးဘက်ကအရသာ1,000လောက်တည်ဆုံခဲ့တဲ့တိုက်ခိုက်မှုကိုပြီးပြန်လည်လက်တုံပြန်တဲ့စစ်စင်ရေးအတွင်းမှာပါလက်စတိုင်းပြည်သူ2,000လောက်တည်ဆုံခဲ့တယ်လို့ပြောပါတယ်။ဒါကြောင့်လည်းအစ္စရေးကိုထောက်ခံပံ့ပိုးတယ်ဆိုပြီးအမေရိကန်ပြည်ထောင်စုအတွင်းမှာအကြမ်းဖက်သမားတွေလက်တုံပြန်တိုက်ခိုက်မှာကိုအမေရိကန်ရရှိတဲ့သတိပေးနေပါတယ်
။ The current conflict is causing I think contributing to
ရှိပြည်ပခါကြောင့်အန်ဒီရင်ဆိုင်ရနိုင်တဲ့ချင်းချောင်းနေတဲ့အခြေအနေကပိုပြီးတော့တိုးလာပါတယ်။နိုင်ငံသားတိုင်းပြည်တွေကအကြမ်းဖက်အဖွဲ့တွေကဒီအခြေအနေကိုအခွင့်အကောင်းယူပြီးလက်တုံပြန်မှုစောင့်နေတာတွေလုပ်နေပါတယ်။တဦးကြီးအနေနဲ့ရောအဖွဲ့တည်တည်လေးကိုပါသွေးထိုးလုံစော်တာတွေလုပ်လာပါတယ်။အောက်တိုဘာလ9ရက်တက်ဖြတ်မှုမှာရက်ဆက်ကြမ်းကြုတ်တဲ့စိုးဝါတဲ့အကြမ်းဖက်လုပ်ရက်တွေကိုကျမတို့မျက်ဝါးထင်ထင်မြင်ခဲ့ရပါပြီ
။ကဘာတော်မှာခရီးယံဘာသာဝင်တွေခရစ်စမတ်ပွဲတော်တွေကျင်းပနေတဲ့အချိန်ခရီးယံဘာသာဝင်တွေအတွက်ရေးကြီးဆုံးဘာသာရေးမြို့တွေကတော့ငြိမ်သက်နေပါတယ်။ပွဲတော်တွေကျင်းပမယ့်အစားဘန်သာဟာမှာရှိတဲ့ခရီးယံဘုရားကျောင်းတွေကဒီနေ့ယေရှုခရစ်တော်မွေးဖွားခြင်းပြင်းတဲ့မြင်ကွင်းတွေကိုတန်ဆူးကြိုးတွေအပြည့်အစုံအပိုင်းစာတွေနဲ့ပုံဖော်ထားပါတယ်။ကာဆာမှာရှိတဲ့သူတွေနဲ့တွေးဆညီညွတ်မှုကိုပြနေကြတာပါခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ကြည့်ရတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်ကြိုးစားနေပါတယ်ခင်ဗျာ
ခရစ်စမတ်နဲ့နှစ်တကူကာလကိုဆောင်ရသည့်အရသာအစ်အမှန်နဲ့ခံစားခြင်းကြသူတွေဖင်လန်နိုင်ငံမြောက်ပိုင်းကလက်ပ်လန်ဒေတာကိုတွားလေချပါတယ်ဒေတာကန်တွေနေထိုင်ကြတဲ့အတိုက်တွေ့ကြုံသစ်တွေရနိုင်သလိုကံကောင်းရင်ဥတ္တရအလင်းတန်းတွေကိုအနိကတ်တွေ့မြင်နိုင်တဲ့လက်ပ်လန်ဒေတာအစီကိုတော့မဆွမြတ်မွန်ကကဘာတလွာခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
ဖင်လန်နိုင်ငံမြောက်ပိုင်းအာတိတ်ဆက်ဝိုင်းထဲမှာတည်ရှိတဲ့လက်ပလန်ဒေတာကိုဆောင်းရာသီကာလလာလဲသူတွေတစ်နှစ်ထက်တစ်နှစ်ပိုများလာနေပါတယ်။အေဂျင့်နဲ့ဆောင်းရာသီခရစ်စမတ်နဲ့နှစ်သစ်ကိုအတွေ့အကြုံကိုလိုချင်ကြသူတွေ၊မြောက်ဝင်ရုံးစုနဲ့တောင်ဝင်ရုံးစုဒေတာတွေမှသာမြင်ရနိုင်တဲ့ဥတ္တရလင်းတန်းတွေကိုကြီးကျင်သူတွေအထူးလာလဲနေကြတာဖြစ်ပါတယ်။နှင်းဖွဲ့ဖွဲ့ချားကခရစ်စမတ်ဘိုးဘိုးကြီးနေတဲ့ရွာကြီးလိုလှုပ်ထားတဲ့နေရာကတော့ကမ္ဘာနေရာဆောင်ကဧည့်သည်တွေကိုအထူးဆွဲဆောင်ထားတဲ့နေရာဖြစ်ပါတယ်။Christmas ဘိုးဘိုးကြီးရဲ့နေရက်လို့ဆိုကြတဲ့ Rovaniemi မြို့စီကိုတစ်နှစ်တစ်နှစ်လာလေကြတဲ့ဧည့်သည်က9သိန်းထက်မနည်းရှိတယ်လို့ဖင်လန်ခီးသွားလုံငန်းရဲ့တရားဝင်ကိန်းဂဏန်းတွေမှာဖော်ပြပါရယ် COVID ကရောဂါအလွန်နိုင်ငံသားခီးထွက်ပြီးတသက်မှာတစ်ခါရတဲ့အတွေ့အကြုံရဖို့ကြိုးစားသူတွေများလာနေတာမို့ Laplan ဒေသက Rovaniemi မြို့စီကိုသွားလေသူတွေလည်းစံချိန်တင်အောင်များနေပါရယ
် We don't have snow in our country
ကျွန်တော်နိုင်ငံမှာနှင်းကျလို့မရှိပါဘူးရာသီဥတုပူပြီးတော့ပင်လယ်ကမ်းခြေတွေရှိတဲ့နိုင်ငံမျိုးပါအဲ့ဒါကြောင့်ကျွန်တော်သမီးအတွက်တိတ်ကူထူးခြားတဲ့အတွေ့အကြုံတစ်ခုဖြစ်ပါတယ်
သူတို့လိုထူးခြားတဲ့အတွေ့အကြုံမျိုးရဖို့သွားကြသူတွေများလာတဲ့အတွက်2023ခုနှစ်မှာရိုဗာနီယာမီမြို့ကိုပြေးဆွဲတဲ့လေယာဉ်ခီးစဉ်သက်73ခုထက်မနည်းတိုးလာပြီးတော့ဓာတ်ရိုက်ခီးစဉ်တွေပိုများလာပါတယ်ဖင်လန်နိုင်ငံမြို့တော်ဟယ်လ်ဆင်ကီကနေဓာတ်ရိုက်လေယာဉ်ခီးစဉ်တွေများလာတာကြောင့်လာလေတဲ့ဧည့်သည်အရေအတွက်ဆောင်းရာသီကာလမှာစံချိန်သစ်တင်မယ်လို့ရိုဗာနီယာမီခီးသွားလုပ်ငန်းတာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်
There is a huge increase in our flight routes compared to previous years.
ဒီခီးစဉ်တွေကတိတိတသားတိုးလာပါတယ်။မနစ်ကနေနှိုင်းရှင်မယ်ဆိုရင်တရရာပိုင်းနှုန်းကျော်တိုးလာတာပါ။အခုဆိုရင်ဒီဓာတ်ရိုက်ပြန်တန်းတဲ့ခီးစဉ်လောလောဆယ်အထိ24ခုလောက်ရှိပါတယ်။ဒါကြောင့်အုပ်စုလိုက်ခီးထွက်တဲ့သူတွေရောကိုယ့်စီစဉ်နဲ့ကိုလာလေတဲ့သူတွေပါပုံများလာမှသိချပါတယ်။
Santa Claus Christmas Boboji ရှိတဲ့မျိုးလို့ပြောကြတဲ့ Rovaniemi မြို့ကိုဒီဇင်ဘာလမှာအနည်းဆုံးတညအိတ်ခီးနဲ့လာကြသူကသိန်းခန်းနီးပါးရှိပါတယ်။ခီးတွေတွေတိတိတသားများလာတဲ့အတွက်ခီးဆောင်အိတ်အတင်အချကစလို့လုံခြုံရေးအထိအလျင်မြောင်လို့ဝန်ဆောင်မှုပေးနိုင်ဖို့ဝန်ထမ်းအယောက်20လောက်ကိုထပ်ငှားထားရတယ်လို့လေဆိပ်မန်နေဂျာကပြောပြပါတယ်။
December has been very very busy here in Rovaniemi Airport.
နိုဝင်ဘာလ20ရက်ကစပြီးဒီဇင်ဘာလဆို Rovaniemi လေဆိပ်ကရန်ကိုလုံများပါတယ်။ဒါပေမဲ့ဒီနေ့ကတော့လာလေတဲ့ဧည့်သည်တွေအတွက်ကြောင့်စံချိန်တွေအားလုံးချိုးမယ်လို့ထင်ပါတယ်။နှစ်တိုင်းဒီဇင်ဘာလကတော့အလုပ်အများဆုံးလာပါ
2022ခုနှစ်မှတ်တမ်းတွေအရရိုဗာနီယာမီမြို့ကိုလာလေကြတဲ့နိုင်ငံသားတွေထဲမှာဗြိတိန်နိုင်ငံကဧည့်သည်တွေကအများဆုံးဖြစ်ပါတယ်။2022ဒီဇင်ဘာတလာတဲ့စရောက်ဧည့်သည်ကတသိန်းခွဲကျော်ရှိခဲ့တာမို့လေယာဉ်ခီးစဉ်သစ်တွေတိုးထားတဲ့2023ခုနှစ်မှာအများကြီးပိုများလာလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ကမ္ဘာနေရာဆောင်ကဧည့်သည်တွေလက်ဘလန်ဒေတာကိုတခုတခါလာနေကြတဲ့နောက်ထပ်အကြောင်းတစ်ခုကတော့ဩတရအလင်းတန်းတွေကြောင့်ဖြစ်ပါတယ်ကမ္ဘာမြဝင်ရိုးစွန်းနဲ့တောင်ဝင်ရိုးစွန်းဒေသတွေမှာသာမြင်ရလေရှိတဲ့ကောင်းကင်ရံကထူးခြားတဲ့အလင်းတန်းကြီးတွေကိုလာကြည့်ကြတာဖြစ်ပါတယ်လက်ဘလန်ဒေသကိုလာပြီးတော့ဒီအလင်းတန်းတွေကိုမြင်ရနိုင်ဖို့တီးတန့်စီစဉ်ပေးထားတဲ့ခီးစဉ်တွေလည်းရှိပါတယ်ညင်းတွေကြားမှာနေထိုင်သွားလာတဲ့အတွေ့အကြုံရရှိသူတွေဩတရအလင်းတန်းတွေကိုမြင်ဘူးကျင်လို့လာကြည့်ကြတဲ့ဧည့်သည်တွေအနေနဲ့ဒီကဒေသခံတွေလို့နေကျင်နေဆိုရင်လည်းနေနိုင်ပါတယ်ထင်းရှုပင်တွေကြားလုံးချင်းအိမ်လေးတွေလိုဆောက်ထားတဲ့ဟိုတယ်ခန်းတွေရှိတဲ့ Arctic Tree House Hotel ဆိုရင်2024 April အထိ booking တွေပြည့်နေပြီလို့ပြောပါတယ
် Customers can expect an authentic lavish experience. We really bring and welcome all travelers from all
ဒီမလာတဲကြတဲ့ဧည့်သည်တိုင်း Lapland ဒေသရဲ့အတွေ့အကြုံအစ်မံကိုရနိုင်ကြမှာဖြစ်ပါတယ်ကမ္ဘာနေရာဆောင်ကလာလည်ကြတဲ့ဧည့်သည်တိုင်းအနေနဲ့ဖင်လန်နိုင်ငံရဲ့တဘာဝအလားရိုးရှင်းတဲ့ဒီဇိုင်းအပြင်စင်တွေတာမကဧည့်သည်တွေကိုနွေးနွေးထွေးထွေးကြိုဆိုအိတ်ခံတဲ့ရည်ကြီးမှုတွေကိုခံစားနိုင်ကြမှာပါဆောင်းရသည့်နေ့တွေကြမှာနေရတာဘလောက်ပြောဖို့ကောင်းတယ်ဆိုတဲ့အတွေ့အကြုံတွေရသွားနိုင်ကြမှာဖြစ်ပါတယ
်ဒီစိန်ခမ်းဟိုတယ်မှာတဲခွန်နိုင်ဖို့ဟိုတယ်ကန်းကတော့မသေးလာပါဘူးတညကိုဒေါ်လာ2000ကျော်ပေးရမှာဖြစ်ပါတယ်ဒါပေမဲ့ကိုဗစ်လွန်ကာလမှာကမ္ဘာလက်ခီးသွားအများစုကတသက်မှတစ်ခါသာရတဲ့အတွေ့အကြုံရဖို့အတွက်ဘလောက်ကုန်ကုန်ဆိုတဲ့အမြင်မျိုးဖြစ်လာကြတာမို့ဒီလိုဟိုတယ်တွေမှာတဲခိုသူတွေနဲ့ပြည့်နေတာပါဟိုတယ်ရဲ့ဘက်ကလည်းလိုလေသေးမရှိဝယ်ဆောင်မှုတွေကိုပေးထားပါတယ
် This is our nest like bed which is a very favorite of all the children that come to visit us you have a little
ဒါကငါ့အတိုင်းလေးလို့လုံထားတဲ့ကတင်ဖြစ်ပါတယ်လေကားနဲ့အပေါ်တက်ပြီးအိပ်ရတာမို့ဒီမှာလာတဲ့ကလေးတိုင်းသိတဲ့ဘောကြတဲ့ကတင်မျိုးဖြစ်ပါတယ်ဆောင်းရာသီကာလကျမတို့စီမှာလာတဲ့ဧည့်သည်တိုင်းအတွက်ဒီမှာနာမည်ကျော်တဲ့ဂျင်းတန်တင်တင်လေးနဲ့ ginger bread cookie မုတ်ကိုအမြဲထားပေးထားပါတယ်
အိမ်ခန်းချေဟိုတယ်ကန်းတွေဒေသအတွက်အစားအသောက်တွေနဲ့တခြားဘယ်မှမမရနိုင်တဲ့အတွေ့အကြုံမျိုးတွေရကြတဲ့အတွက်လာလေကြတဲ့ဧည့်သည်တွေကလည်းသဘောကျကြပါတယ်
porque tengo unos amigos que ya han venido aquí en otra oportunidad y me lo
recuerdo. Dima la de bure tenge jin nue nyun lo la de pita ba. Tait ko chai ba de. Nia a pyin sin le tabo cha ba de. Sa taw twi le kaung ba de. Nin nue ye ge re cha ma tabawa cha cha phit ni da. Chano a twet tait an ho sia phit ba de.
2024ခုနှစ် Christmas နဲ့နှစ်သက်ကူကာလမှာ2023ခုနှစ်ထက်ကိုခီးသွွားလုပ်ငန်း20ရာခိုင်နှုန်းထပ်ပြီးတိုးတက်လိမ့်မယ်လို့ Lapland Data ခီးသွွားလုပ်ငန်းမြင့်တင်ရေး Facet Rovaniemi ကခန့်မှန်းထားပါတယ်။ဒီ data ခီးသွွားလုပ်ငန်းကနေရရှိတဲ့ဝင်ငွေကနှစ်စဉ်ဒေါ်လာတန်400ကျော်ပါတယ်။နောက်နှစ်တွေကြာရင်တော့ဝင်ငွေဒေါ်လာတန်600ကျော်အထိတိုးတက်မယ်လို့မျှော်လင့်ထားကြပါတယ်။ထူးထူးခြားခြားခီးသွွားအတွေ့အကြုံလိုချင်သူတွေပိုများလာတဲ့၍ဖင်လန်နိုင်ငံမြောက်ပိုင်းမြောက်ဝင်ရိုးစွန်းထဲမှာရှိတဲ့လက်ပလန်ဒေတာကိုခီးထွက်သူတွေပုံများလာအောင်မှာတော့တည်ချပါရဲ့ရှင်။ကျွန်မဆူမြန်ပေါ်မှာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာ ကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လိုလက်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်ပါတွေရေဒီယိုရုပ်သံအစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ကြပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။အာရဗျစော်ဘွားများပြည်ထောင်စု UAE မှာကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့ဥတုရာသီညီလာခံ COP28 မှာတက်ရောက်လာတဲ့ကိုယ်စားလှယ်တွေကြားရရှိခဲ့ကြတဲ့အချိန်ကြာသဘောတူညီမှုကတော့ရုပ်ကြွင်းလောင်စာအသုံးပြုမှုတွေကိုတစ်ကမ္ဘာလုံးအဆုံးသတ်သွားရဖြစ်ပြီး2024ခုနှစ်မှာစတင်ဆောင်ရွက်ကြဖို့ဖြစ်ပါတယ
်။ For the very first time at a COP, fossil fuels have been on the table.
American ပြည်အောင်စုရဲ့ဥတုရာသီအထူးကွန်ဆယ်လဲ John Kerry ကလည်းဥတုရာသီညီလာခံရဲ့ဆွေးနွေးညီနိုင်မှုစပွဲဝိုင်းမှာရုပ်ကြွင်းလောင်စာကိစ္စကပထမဆုံးအနေနဲ့ပါဝင်လာတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။2050ပြည့်လို့နှစ်မှာကာဗွန်တန်းငွေထုတ်လွှင့်မှုသုံးညအထိကျဆင်းသွားရေးဆိုတဲ့ရည်မှန်းချက်တွေပြည့်ညီသွားအောင်ဆောင်ရွက်တဲ့အနေနဲ့စွမ်းအင်ကာရကလည်းရုပ်ကြွင်းလောင်စာအသုံးပြုမှုတွေအဆုံးသတ်ဖို့ဆိုတဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါလို့လဲ John Kerry ကပြောဆိုပါတယ်။ဒါဟာကျွန်တော်တို့ရင်ဆိုင်နေရတဲ့အရှုပ်ထွေးဆုံးပြဿနာတွေကတဲ့ခုဖြစ်တဲ့ဥတုရာသီပြောင်းလဲမှုနဲ့ပတ်သက်ပြီးရှင်းလင်းလာတဲ့သတင်းစကားလည်းဖြစ်ပါတယ်လို့လည်းအမေရိကန်ပြည်ထောင်စုရဲ့ဥတုရာသီအထူးကိုယ်စားလှယ် John Kerry ကပြောပါတယ်။ကြောင်မီသွေးတွေနေရာမှာတန်းငွေကိုပြောင်းသုံးမယ်။ဒါမှမဟုတ်ရှင်းနံတွေတုံးနေတဲ့နေရာမှာတဘာဝတန်းငွေတွေကိုပြောင်းလဲအသုံးပြုမယ်ဆိုရင်ဖလုံအိမ်တက်ငွေထုတ်လွှင့်မှုပမာဏကချက်ချင်းကျဆင်းသွားမှာပါ။သိပ္ပံပညာတွေ့ရှိချက်တွေအရ2030ပြည်လုံးအရောက်မှာကာဗွန်တန်းငွေထုတ်လွှင့်မှုအနည်းဆုံး43ညခိုင်နှုန်းလျှော့ချနိုင်မှာသာလျှင်2050ပြည်နှစ်အရောက်မှာကာဗွန်ထုတ်လွှင့်မှု3ညအထိကျဆင်းသွားနိုင်လိမ့်မယ်လို့လည်းအမေရိကန်ပြည်ထောင်စုရဲ့ဥတုရာသီအထူးကိုယ်စားလှယ် John Kerry ကပြောပါတယ
် For a year or two you mayMeeting the demand pump up.
Any matter can. တနေ့နနစ်တာကာလအတွင်းမှာတော့လိုအပ်ချက်တွေတိုးလာတာကိုတွေ့ရပါလိမ့်မယ်လို့လည်းပြောပါတယ်။တစ်ချိန်တည်းမှာပဲဘက်ထရီတွေထုတ်လုပ်နေတဲ့ကုမ္ပဏီတွေအတွက်လျှက်စစ်ကားရဲ့အရေးအတွက်ကိုလည်းကြည့်ကြရမှာပါ။ပြန်ပြည့်မြဲစွမ်းအင်ကဏ္ဍကနေစွမ်းအင်တွေဘလောက်ထွက်လာသလဲ။ဘလောက်အချိုးအစားနဲ့တိုးတက်လာသလဲဆိုတာကိုလည်းသုံးသပ်ဖို့လိုပါတယ်လို့လည်း Mr. Kerry ကပြောပါတယ်။2030ပြည့်လို့နှစ်မှာကာဗွန်တန်းငွေထုတ်လွှင့်မှုကို50ရာခိုင်နှုန်းကနေ52ရာခိုင်နှုန်းအထိလျှော့ချဖို့အမေရိကန်ပြည်ထောင်စုကရည်မှန်းထားတာပါဖြစ်အောင်လုပ်နိုင်မယ်လို့လည်းယုံကြည်ပါတယ်လို့ Mr. Kerry ကပြောပါတယ
် We have a lot of work to do but we have a roadmap by which
လောက်စရာခိုင်စရာတွေကတော့အများကြီးပါဒါပေမဲ့ဘလို့ဆက်ပြီးတော့အကောင့်ထဲဖွဲရမလဲဆိုတော့လမ်းပြမြေပုံကလည်းရှိထားပြီးပါပြီလို့လည်း Mr. Kerry ကပြောဆိုသွားပါတယ်
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြပါပြီ
။အခုတော့ဗုဒ္ဓမြင့်မနေ့ခင်းအတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်။ဂါဇာကမ်းမြောင်ကိုအင်ကာနစ်ကလေချောင်းကနေထပ်မံတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပြီးဒီလိုတိုက်ခိုက်မှုတွေနောက်ထပ်လအတော်ကြာဆက်ဖြစ်နေနိုင်တယ်လို့အစ္စရေးစစ်အရာရှိချုပ်ကပြောပါတယ်။အချမ်းဖက်အဖွဲ့အစည်းတစ်ခုကိုချေမှုန်းဖို့အချင်းတို့ဖြက်လန့်မရှိဘူးလို့ဟမတ်စ်အဖွဲ့ကိုညင်ညွန့်ပြီးအစ္စရေးစစ်ဦးစီးချုပ်ကအင်ကာနစ်မှာပြောဆိုတာဖြစ်ပါတယ်။အီရန်ကျောတော်နောက်ခံပေးထားတဲ့စစ်သွေးချအဖွဲ့တွေကိုလေးချောင်းကနေတံပြန်တိုက်ခိုက်နှိမ်နှင်းဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်စစ်တပ်ကိုညွှန်ကြားလိုက်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုစစ်သွေးချတွေကပြီးခဲ့တဲ့ရက်ပိုင်းကပဲအဝေးတွင်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခဲ့တာမှာအမေရိကန်တပ်ဖွဲ့ဝင်3ဦးဒဏ်ရာရခဲ့ပြီးတဲ့နောက်အခုလိုညွှန်ကြားလိုက်တာလည်းဖြစ်ပါတယ်။ အမေရိကန်နိုင်ငံဆိုင်ဌာနကထုတ်ပြန်တဲ့2022ခုနှစ်နိုင်ငံလိုက်အကြမ်းဖက်မှုအစီရင်ခံစာမှာပူရဲဖော်ပြထားတဲ့သူတည်တနာစစ်တမ်းနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်လက်တွေကိုဘလူးနီးနဲ့ပြုစုဖော်ပြခဲ့တယ်ဆိုတာပြန်လည်ဆန်းစစ်နေတဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ဌာနပြောခွင့်ရက VOA ကိုအင်ကာနေမှာပြောပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒကတော့အပြောင်းလဲမှုမရှိဘူးလို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံစီစဉ်ကိုတော့လိုင်းဒိုမီတာ19 25 30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုယ်ရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုအပင်းနာဆင်ချတဲ့အတွက်သောတာရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးကို VOE မြန်မာပိုင်းအစီအစဉ်ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ။